Voice of America in Burmese.
အင်္ဂလိပ်ညချမ်းမှာတော်တော်ရှင်များရှင် VU American တန်ရဲ့2018ခုနှစ်ဇူလိုင်လ19ရက်ကြာသပတေးနေ့ညပိုင်းည9နာရီက10နာရီအထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ2532.51နဲ့လိုင်းလက်မီတာ190လို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျွန်မများတစ်စင်အောင်ကတောင်းရင်တင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ခေတ်သီးတွဲဆုံမှုဟာအောင်မြင်မှုတစ်ခုဖြစ်ပေမဲ့ရလဒ်တီကိုသေးသေးအောင်ချိုးစားသူတွေရှိနေတဲ့ကြောင်းရုရှားသမ္မတကပြောလိုက်ပါတယ်။မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုအခြေအနေတွေဟာစိုးရိမ်စရာကောင်းလောက်တဲ့အခြေအနေမှာရှိနေစေဖြစ်တဲ့ကြောင်းကုလသမဂ္ဂအချက်လက်ရှာဖွေရေးဘက်ကပြောလိုက်ပါတယ်။ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တငီထိုင်တဲ့သူကြီးညာပြေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမှာတော့မြန်မာစစ်တပ်ဟာရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေစနစ်တကျကျူးလွန်ခဲ့တယ်လို့နိုင်ငံတကာလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Fortify Rights အဖွဲ့ကပြောလိုက်ပါတယ်။
We documented how the Myanmar authorities made preparations for mass atrocities.
အပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူရန်ကုန်အပါဝင်မြန်မာနိုင်ငံအနှံ့ပြားအာဇာနီနေ့အခမ်းအနားကိုကျင်းပခဲ့ကြတဲ့အကြောင်း RCSSSA တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ TNLA တအောင်းပလောင်တပ်ဖွဲ့တို့ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်အတွင်းတိုက်ပွဲကြောင့်ရွာသားတထောင်ကျော်တိဘောမြို့နယ်ဘက်ကိုတင်းရှောင်နေရတဲ့အကြောင်းစတဲ့သတင်းလှော်တွေကိုတင်ဆက်ပေးမှာပါ။အပတ်စဉ်ကဏ္ဍတွေမှာတော့ကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလှော်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်တင်ကြီးထိုက်တူကကြီးညာပေးပါအောင်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မကြာသေးခင်တုန်းကဖင်လန်နိုင်ငံဟယ်လ်စင်ကီမြို့မှာထိပ်သီးတွေ့ဆုံမှုကအောင်မြင်မှုတစ်ခုဖြစ်ခဲ့ပေမဲ့ရလဒ်တီကိုသေသင့်အောင်အမေရိကန်သမ္မတရဲ့အတိုက်ခံအင်အားစုတွေကကြိုးစားနေတဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်ပါတယ်။ထိပ်သီးတွေ့ဆုံမှုကြောင့်နိုင်ငံကြားလက်တွေ့အသုံးချမဲ့အစီအမံတွေကိုဥတည်စေခဲ့တယ်လို့အပြုသဘောဆောင်လမ်းကြောင်းကိုရှေ့ရှုတဲ့အပြောင်းလဲတွေဖြစ်လာနိုင်မဲ့အခွင့်အလမ်းတွေရရှိခဲ့ကြောင်းလည်းပြောဆိုခဲ့တာပါ။ဒါပေမဲ့လည်းအမေရိကန်ကနိုင်ငံရေးအင်အားစုတွေကြားတိုးတက်မှုတွေကိုပြပြောင်းအောင်လုပ်ဖို့လိုလားသူတွေရှိနေတယ်လို့လည်းပြောဆိုခဲ့ပါရဲ
့။ Мы видим, что в Соединённых Штатах есть силы, которые с лёгкостью готовы принести в жертву
Россию. Мы видим, что в Соединённых Штатах есть силы, которые с лёгкостью готовы принести в жертву Россию. American and Russia ဆက်ဆံရေးကိုစတေးဖို့ပြင်ဆင်နေတဲ့နိုင်ငံရေးအင်အားစုတွေကိုတွေ့မြင်နေရတဲ့အကြောင်းဒီနေ့မော်စကိုမြို့မှာတပ်တမန်တွေနဲ့တွေ့ဆုံတဲ့အခမ်းအနားတွင်ရုရှားသမ္မတကပြောဆိုခဲ့တာပါနိုင်ငံခြားမဟာဗျူဟာမြောက်လက်နက်တွေရှော့ချရေးသဘောတူညီချက်တက်တန်းကုံဆုံးမှုတစ်နှစ်ခွဲလောက်သာလိုလိုတဲ့အတွက်သဘောတူညီချက်အသေးရရှိဖို့လိုအပ်နေချိန်မှာ American နဲ့ Russia ကြားဆွေးနွေးမှုတွေဖြစ်ပွားခဲ့ရင်ကျုံ့နိုင်တဲ့အန်ဒီယာတွေကိုလည်းရုရှားသမ္မတကသတိပေးခဲ့ပါတယ် American နဲ့ Russia သမ္မတတို့ရဲ့ထိပ်သီးဆွေးနွေးပွဲနဲ့နောက်ဆက်တွဲသတင်းစာရှင်းလင်းပွဲတွင်2016အမေရိကန်သမ္မတရွေးကောက်ပွဲမှာဂျာဝန်စစ်ဖွဲ့မှုတွေသမ္မတထရန့်ကရုရှားကိုအပြစ်တင်မှုပြုတ်ခဲ့တာကြောင့်အပြစ်ဒဏ်ဝေဖန်မှုတွေထွက်ပေါ်ခဲ့တယ်လို့နောက်ပိုင်းမှာလည်းသမ္မတကသူ့မှတ်ချက်တွေကိုပြင်ဆင်ဖို့ကြိုးပမ်းမှုတွေလည်းရှိခဲ့ပါတယ်
။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲပေါ်ရုရှားတို့ဂျာဝန်နှောက်ယှက်မှုမှာရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အခန့်ကဏ္ဍနဲ့ပတ်သက်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်လက်ခံရရှိခဲ့တဲ့ထောက်လှမ်းရေးအချက်အလက်ပမာဏကိုမနေ့ဗုဒ္ဓဟူးနေ့ထုတ် New York Times သတင်းစာကြီးမှာဖော်ပြထားပါတယ်။သမ္မတထရန့်ကတော့ရုရှားသမ္မတပူတင်နဲ့ပြီးခဲ့တဲ့တနင်္လာနေ့ Helsinki မြို့တော်မှာတွေ့ဆုံဆွေးနွေးမှုနောက်ပိုင်းအရင်းကလက်တင်ခံထားတဲ့ထောက်လှမ်းရေးအတိုင်းအဝန်ရဲ့ကောက်ချက်ပေါ်ရှင်းအောင်မညီတဲ့ကြေညာချက်တွေထုတ်ခဲ့တာပါဝင် Democrat Hillary Clinton ကိုအနိုင်ရခဲ့တဲ့ရွေးကောက်ပွဲမှာရုရှားဆိုရရဲ့အခန့်ကဏ္ဍကိုအယုံလွှဲသွားစေဖို့သမ္မတထရန့်ဘက်ကဒီဇိုင်းမမှတ်ကြိုးပမ်းမှုကိုသတင်းကဖော်ထုတ်ထားတာပါ။အမေရိကန်သမ္မတအဖြစ်ကျန်းသစ္စာကျင်းဆိုဖို့သတင်းနှစ်ပတ်လို2019ခုနှစ်ဇန်နဝါရီလ6ရက်နေ့မှာရုရှားတို့ဂျာဝင်နှောက်ယှက်မှုနဲ့ပတ်သက်ပြီးထရန့်အနေနဲ့ပထမဆုံးအကြိမ်သိရှိခဲ့တာလို့ New York Times သတင်းစာကဖော်ပြပါတယ်။အဲ့ဒီနေ့က New York ကထရန့်တာဝါမှာဘိုးထောက်လိုက်ရေးအေဂျင်စီ CIA ညွှန်ကြားရေးမှူး John Brennan အဲ့ဒီအချိန်ကတာဝန်ယူခဲ့ကြတဲ့အမျိုးသားထောက်လိုက်ရေးအေဂျင်စီညွှန်ကြားမှူး James Clapper ပြည်သူ့စုံစမ်းစစ်ဆေးရေးဘျူရို FBI ညွှန်ကြားမှူး James Comey အမျိုးသားလုံခြုံရေးအေဂျင်စီညွှန်ကြားရေးမှူးဗိုလ်ချုပ်ကြီး Mike Rogers တို့နဲ့တွေ့ဆုံမှုအတွင်သိရှိခဲ့တာဖြစ်ပါတယ်။ရုရှားသမ္မတပူတင်နဲ့ရင်းနှီးတဲ့ထိတ်တန့်လျှို့ဝှက်သတင်းရှင်းမြစ်ထံကအချက်လက်တွေရုရှားစစ်တပ်အရာရှိတွေထံကအီးမေးလ်တွေနဲ့စာတို့တွေအပါအဝင်အင်တာနက်ထိုးဖောက်ဝင်ရောက်ဖို့လောက်ချံသတင်းတွေဖြန့်ဝေရေးလှုပ်ရှားမှုမှာရုရှားသမ္မတပူတင်ကပုဂ္ဂိုလ်ရေးအရာညွှန်ကြားခဲ့တဲ့ထိတ်တန့်လျှို့ဝှက်အချက်လက်တွေကိုရွေးကောက်ခံသမ္မတထရန့်ကိုအရာရှိကြီးတွေကပေးအပ်ခဲ့ကြတာဖြစ်ပါတယ်
ဗြိတိန်နိုင်ငံမှာအာယုံရောတိရပြီးလူသေစေလောက်တဲ့အစိမ်းနဲ့ရုရှားထောက်လိုင်းဟောင်းနဲ့တမိဖြစ်သူတို့ကိုတက်ခတ်ခတ်မှုရဲ့နောက်ကွယ်ကတန်လျာရှိသူတွေကိုရက်တပ်ဖွဲ့ကဖော်ထုတ်သိရှိထားပြီးဖြစ်ကြောင်းရုရှားသတင်းဌာနတစ်ခုကဖော်ပြလိုက်ပါတယ်။လွန်ကျွေးကင်မရာမှတ်တမ်းတင်ဗီဒီယိုတွေနဲ့အခင်းဖြစ်ပွားချိန်မှာနိုင်ငံတွင်းဝင်ရောက်လာသူတွေရဲ့စီးရင်တွေကိုတိုက်ဆိုင်စစ်ဆေးပြီးစုံစမ်းစစ်ဆေးသူတွေကအတည်ပြုခဲ့ရမှာရုရှားနိုင်ငံသားတွေဖြစ်တဲ့ဆိုတာသိကြတဲ့အကြောင်း Press Association သတင်းဌာနကသတင်းအရင်းမြစ်တစ်ခုကိုကိုးကားဖော်ပြခဲ့တာပါ။မလာရမလုံးကဆယ်လက်စ်ပါရီမြို့မှာရုရှားနှစ်ဖက်တရှိအောင်ဆာဂေးစကပယ်နဲ့သမီးဖြစ်သူယူလီယာတို့ကိုအစိမ့်နဲ့တိုက်ခိုက်မှုမှာရုရှားတော်တော်များများပါဝင်ကြောင်းလည်းသတင်းကဖော်ပြထားပါတယ်။တိုက်ခိုက်မှုမှာအသုံးပြုခဲ့တဲ့အစိမ့်ဟာတချင်းကဆိုဗီယက်ယူနီယံလက်ထက်1980နဲ့80ပြည့်လွန်နှစ်တွေမှာထုတ်လုပ်ခဲ့တဲ့စစ်ဖက်သုံးနိုဗီချော့ခ်အာယုံကျော်ထိခိုက်စေတဲ့အစိမ့်မျိုးစားဖြစ်ကြောင်းကုလသမဂ္ဂဓာတုလက်နက်တားဆီးရေးအဖွဲ့ OPCW ကလည်းနောက်ပိုင်းမှာအတည်ပြုထားတာပါ။ရုရှားဆွေရတော့တက်ခိုက်မှုနဲ့ပတ်သက်မှုမရှိတဲ့အကြောင်းညှင်းဆန်ထားပါတယ်။ဆယ်လက်စ်ပရီမြို့ကနေ73ကီလိုမီတာအကွာမှာရှိတဲ့ MS ပရီမြို့မှာပြီးခဲ့တဲ့လကုန်မှာတုန်းကအသက်44နှစ်အရွယ်ဒေါစတူကတ်တည်ဆုံးခဲ့တဲ့ဖြစ်ရမှာလဲအလားတူအစိတ်မျိုးစားကိုအသုံးပြုခဲ့ကြောင်းတွေ့ရှိထားတာပါ။မလ30ရက်နေ့ကနိုဗီချော့ခ်အစိတ်ကြောင့်စတူကတ်နဲ့အတွဲဖြစ်တဲ့ချာလီရောလီဟာလည်းနေထိုင်မကောင်းဖြစ်ခဲ့တဲ့အတွက်ဆေးရုံတင်ကူတာထားရပါတယ်။
အစ္စရေးကိုသိမ်းပိုက်ထားတဲ့ဂိုလန်ကုန်းမြစ်အနီးဆီးရီးယားနိုင်ငံအနောက်တောင်ပိုင်းဒေသတစ်ခုမှာဆီးရီးယားသဘုံတွေလက်နက်ချဖို့သဘောတူလိုက်ကြောင်းဖော်ပြချပါတယ်။ဒီသဘောတူညီချက်အရဆီးရီးယားအစိုးရတပ်ဖွဲ့တွေကအယ်ကွာတီးယားပြည်နယ်ကိုပြန်ဆောက်ရမှာဖြစ်ပါတယ်။သဘောတူညီချက်မှာမပါဝင်လို့တဲ့သဘုံတွေကိုတော့ဆီးရီးယားနိုင်ငံတွင်းကသဘုံထိန်းချုပ်ရာနယ်မြေတွေကိုတွားခွင့်ပြုမှာဖြစ်ပါတယ်။ရုရှားတပ်ဖွဲ့တွေအကူအညီနဲ့ဆီးရီးယားတပ်ဖွဲ့တွေကတဘုံတို့ထိမ့်ချုပ်ထားစေဖြစ်တဲ့နိုင်ငံအနောက်တောင်ပိုင်းကနောက်ဆုံးလက်ကျန်ဒေသကိုပြန်လည်သိမ်းပိုက်နိုင်ရေးထိုးစစ်ဆင်နေတာဖြစ်ပါတယ်။လူပေါင်း36,000လောက်ပိတ်မိနေပါတယ်။အစ္စရေးတို့က1968ခုနှစ်မှာဖြစ်ခဲ့တဲ့6ရက်ကြာစစ်ပွဲအတွင်းဆီးရီးယားရဲ့ဂိုလန်ကုန်းမြစ်ကိုသိမ်းယူထားတာဖြစ်ပါတယ်။1984ခုနှစ်မှာတော့နှစ်နိုင်ငံနယ်စပ်တစ်လျှောက်စစ်မဲ့ဇုံကိုဖော်ဆောင်ထားတာပါ။တချိန်ကမှပဲဆီးရီးယားအစိုးရကိုထောက်ခံတဲ့နိုင်ငံမြောက်ပိုင်းက4ဦးနဲ့ကီရာကီဖရိုင်ရာမြို့တွေကအနည်းဆုံးဒေသခံ 9,000 လောက်ကိုလည်းဒီကနေ့အစောပိုင်းမှာပဲဘေးလွတ်ရာရွှေ့ပြောင်းပေးခဲ့ပြီးဖြစ်ပါတယ်ရှင
်။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ 19 kHz 1553တို့ညလိုင်းဒိုမီတာ 25 kHz 1183တို့ညလိုင်းဒိုမီတာ 32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ 190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရခြင
်း View American တဲ့မြန်မာဝိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရယ်မြန်မာနိုင်ငံမှာလူခွင့်ရေးချုပ်ဖောက်မှုအခြေအနေတွေဟာစိုးရိမ်စရာကောင်းလောက်တဲ့အခြေအနေမှာရှိနေစေဖြစ်ကြောင်းပြည်ပခတ်တွေကြုံရတဲ့ရခိုင်ပြည်နယ်ကနေအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုမကြာခင်ကကမှရောက်လာကြတဲ့ရိုဟင်ဂျာတွေထံကသိခဲ့ရတဲ့အကြောင်းကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကပြောဆိုလိုက်ပါတယ်။နောက်ထပ်ရောက်လာသူတွေကစီးပွားရေးအရာပိုအဆင်ပြေတဲ့သူတွေကိုတွစ်ဆုံမြင်မြန်ခဲ့ရမှာအကျဉ်းဖက်မှုတွေနဲ့အပြစ်ပေးအေးအေးခံရတာတွေစောင့်ဝင်နေရေးအခြေခံလိုအပ်ချက်တွေဖြတ်တောက်ခံထားရတာတွေလိုခက်ခဲကြမ်းတမ်းတဲ့အခြေအနေတွေကြောင့်နေရက်ကိုစုခွာခဲ့ကြရတာကိုတွေ့ရှိခဲ့ရတဲ့အကြောင်းကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်ဆုံးသက်ပြီးဒီနေ့ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာပြောဆိုထားတာပါ။ဒုက္ခသည်တွေဟာသူတို့ဘဝအနာဂတ်နဲ့ပတ်သက်လို့မျိုးကုန်ထုတ်ခဲ့ကြတာတွေရှိခဲ့ကြပြီးသူတို့ခံစားနေရတဲ့ဒုက္ခတွေရောပါရေးတရားဥပဒေကိုလေးစားလိုက်နာရေးနဲ့တရားမျှတမှုရှိရေးအမှတ်ကံချက်ရှိဖို့ကသာပြဿနာရဲ့အဖြစ်ဖြစ်တဲ့အကြောင်းလဲအဖွဲ့ဝင်၃ဦးပါအချက်အလက်ရှာဖွေရေးအဖွဲ့ကိုဦးဆောင်သူအင်ဒိုနီးရှားရှစ်နေချောင်းမာဇူကီဒရက်စမန်ကပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြည်ခဲ့တဲ့ဩဂုတ်လတဲ့ ARS ဆင်းရအုပ်စုကလူညုံရေးကင်းစကန်တွေကိုစီးနင်းတက်ခတ်ခဲ့တာကိုမြန်မာလူညုံရေးတပ်ဖွဲ့တွေတုံ့ပြန်ချေမွန်းရမှာရိုဟင်ဂျာတွေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေစူးစူးဝါကျူးလွန်ခဲ့ကြောင်းဆွဆွဲချက်တွေထွက်ပေါ်ခဲ့ရကလူခွင့်ရေးကောင်စီကအချက်လက်ရှာဖွေရေးအဖွဲ့ဖွဲ့စည်းစုံစမ်းမှုစီစဉ်ခဲ့တာပါ။မြန်မာဆွေရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားသလိုရခိုင်ပြည်နယ်ကလူခွင့်ရေးချုပ်ဖောက်မှုတွေနဲ့ပတ်သက်လို့ပြည်တွင်းမှာစုံစမ်းစစ်ဆေးမှုတွေရှိတဲ့အတွက်လူခွင့်ရေးကောင်စီရဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုလည်းလက်မခံဘဲညှင်းဆန်ထားပါတယ်။ဒီနေ့မှာပဲလူခွင့်ရေးလှရှာမှုအဖွဲ့တစ်ခုဖြစ်တဲ့ 45 Rights ကလည်းရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေကိုမြန်မာစစ်တပ်ကစစ်ရေးအကြစီစဉ်ကျူးလွန်ခဲ့တဲ့အကြောင်းအစိုးရကထုတ်ပြန်ပြောဆိုလိုက်ပါတယ်။
အစ္စရေးနိုင်ငံမှာဂျူးအခြေချအင်အားတွေကိုအားပေးပြီးဂျူးလူမျိုးတွေသာကိုယ်ပိုင်ပြထန့်ကွက်ရမယ်အကြီးအကျယ်အငင်းပွားစရာဥပဒေတရက်ကိုဒီကနေ့ခြားသာပရင်းရဲ့အစောပိုင်းမှာလွှတ်တော်ကအတည်ပြုလိုက်ပါတယ်လွှတ်တော်တွင်၈နာရီကြာအကြိတ်အနည်းဆွေးနွေးခဲ့ကြရပြီးတဲ့နောက်ထောက်ခံမဲ62မဲကန့်ကွက်မဲ55မဲနဲ့အတည်ပြုလိုက်တဲ့ဥပဒေအပေါ်အထူးသဖြင့်လွှတ်တော်တွင်ကအာရဗ်လွှတ်တော်အမတ်တွေကပြင်းပြင်းထန်ထန်ဝေဖန်ကြပါတယ်ဣသရေလတော်အာရတ်ညွန်ပေါင်းအဖွဲ့ရဲ့အကြီးအကဲအိုင်မန်အိုဒါကတော့မကောင်းဆိုးရွားဥပဒေလို့တုံ့နှုံပြောဆိုဝေဖန်ပါတယ်။ဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကတော့ဒီဥပဒေချမ်းဟာဣသရေနိုင်ငံရဲ့သမိုင်းမှာရောကမ္ဘာတစ်လောကဂျူးလူမျိုးတိုင်းဟာဂျူးတွေရဲ့အဆက်အနွယ်တွေဖြစ်တဲ့ဆိုတဲ့ဇီယွန်ဝါဒမှာပါအရေးကြီးလာတဲ့မှတ်တိုင်တစ်ခုဖြစ်တယ်လို့ချီးကျူးပြောဆိုပါတယ်။ဒီနိုင်ငံဟာဂျူးတွေရဲ့နိုင်ငံဖြစ်တယ်။ဒါပေမဲ့နိုင်ငံကိုမတိမငြိဖြစ်အောင်ကြိုးပမ်းနေသူတချို့ရှိပြီးနိုင်ငံတရှိနေမှုနဲ့အခွင့်အရေးတွေကိုအခြေပြက်အောင်လုပ်နေကြတယ်။ဒါကြောင့်လဲဥပဒေတရက်ကိုခိုင်ခိုင်မာမာပြတ်ထားရတာဖြစ်တယ်လို့ဣသရေးဝန်ကြီးချုပ်ကပြောဆိုသွားပါတယ်။အာရတ်နယ်ပေါ်ဣသရေးနိုင်ငံသားတွေအနေနဲ့ပြည်သူအခွင့်အရေးအပြည့်အဝရဖို့အမခံထားတာပါ။ဒါပေမဲ့လဲခွဲခြားဆက်ဆံမှုတွေရှိတယ်ဆိုပြီးလဲဝေဖန်မှုတွေရှိနေပါတယ်
။တူကီနိုင်ငံမှာတမရွေချစ်တာရဲ့အာရဝံကိုရာလူကဖယ်ရှားဖို့ကြိုးစားခဲ့ပေမဲ့အောင်မြင်မှုမရခဲ့တဲ့2016အာနာသိမ့်မှုကျိုးပမ်းမှုနောက်ပိုင်းထုတ်ပြန်ခဲ့တဲ့အရေးပေါ်အချက်အလက်တွေဒီနေ့ပဲတက်တန်းကုန်ဆုံးသွားပါပြီ။ပြီးခဲ့တဲ့လတဲ့တကြောပြန်အနိုင်ရခဲ့တဲ့သမရအာရဝံရဲ့ဂရိအတိုင်းဒီနေ့မနက်မှာပဲအရေးပေါ်အချက်အလက်အဆုံးသတ်သွားခဲ့တာပါ။အရေးပေါ်အချက်အလက်အမေရောလူပေါင်း9000ကျော်ဖမ်းဆီးထိန်းသိမ်းခံခဲ့ကြရပြီးတသိန်းကျော်ကလည်းအစိုးရအလုပ်တွေကထုတ်ပယ်ခံခဲ့ကြရပါတယ်။ဒီလူတွေကိုတော့မောင်မြင်ခဲ့တဲ့အာနာသိမ့်မှုမှာတာဝန်ရှိတယ်လို့တူရကီဆိုရကဆွဆွတ်ထားတဲ့အမေရိကန်ခြေဆိုင်တူရကီဘာသာရေးကောင်ဆောင်ဖတူလာဂူလန်ပြင်ကတ်တူချအုပ်စုတွေနဲ့ဆက်နွယ်သူတွေဖြစ်နေအရေးယူခဲ့တာဖြစ်ပါတယ
် Facebook လူမှုကွန်ရက်ပေါ်မှာအကြမ်းဖက်မှုတွေကိုဥတီသွားနိုင်တဲ့အချက်အလက်မှားတွေကိုစပြီးဖယ်ရှားတော့မယ်လို့ Facebook ကပြောဆိုထားပါတယ်နိုင်ငံတချို့တွေမှာကိုဒီလက်ရောက်ကျူးလွန်မှုတွေကိုဖြစ်စေနိုင်တဲ့သတင်းမှားဖြန့်ဝေမှုတွေရှိနေတယ်လို့မနေ့ဗုဒ္ဓဦးနေ့ကအမေရိကန်လူမှုကွန်ရက်ကုမ္ပဏီ Facebook ကသူ့ရဲ့မူဝါဒကိုကြေညာတာမှာထည့်သွင်းပြောဆိုထားပါတယ်မမှန်မကန်ဓာတ်ပုံတွေ Facebook ပေါ်ကရေးသားချက်တွေအပါအဝင်သတင်းအချက်အလက်တွေကိုဒေတာကန်အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးစစ်စစ်ဆောင်ရွက်သွားမယ်လို့ Facebook ကုမ္ပဏီကပြောဆိုထားပါတယ်ရှင
်။နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကြီးညာပေးခဲ့တာပါ။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်မြန်မာစစ်တပ်ဟာရိုဟင်ဂျာတွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေစနစ်တကျကျူးလွန်ခဲ့တယ်လို့နိုင်ငံတကာလူအခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Fortify Rights အဖွဲ့ကပြောလိုက်ပါတယ်။ဒါ့အပြင်အဲ့ဒီလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမြန်မာစစ်တပ်နဲ့လုံခြုံရေးထိတ်တန့်တာဝန်ရှိသူ22ယောက်ကိုလည်းရာဇဝတ်ကြောင်းအရစုံစမ်းစစ်ဆေးတင်တယ်လို့ပြောလိုက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံကအခြေအနေတွေနဲ့ပတ်သက်ပြီးနိုင်ငံတကာရာဇဝတ်တရားရုံး ICC ကိုအမြန်ဆုံးလွှဲတင်တယ်လို့ဒီအစီရင်ခံစာမှာတောင်းဆိုထားပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးကိုရန်နိုင်ကစူးစီးတင်ပြထားပါတယ်။
မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရိုဟင်ဂျာတွေအဖွဲ့မြန်မာစစ်တပ်ဘက်ကကျူးလွန်ခဲ့တဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာလူခွင့်အဖွဲ့တစ်ခုဖြစ်တဲ့ 45 Rights အဖွဲ့ကဒီကနေ့မှာအစည်းအခမ်းစာထုတ်ပြန်လိုက်ပါတယ်။အဲဒီအစည်းအခမ်းစာထဲမှာတော့2018ခုနှစ်ဩဂတ်လ25ရက်နေ့က ARS ရိုဟင်ဂျာအစွန်းရောက်အဖွဲ့ကလုံခြုံရေးကိစ္စခန်းတွေကိုတိုက်ခိုက်ခင်မှာကလေးကမြန်မာလုံခြုံရေးတပ်ဖွဲ့တွေဘက်ကရိုဟင်ဂျာတွေပေါ်လူခွင့်ချိုးဖောက်မှုတွေကိုကြေကြေပြတ်ပြတ်နဲ့စနစ်ကျကျူးလွန်မှုပြင်ဆင်ခဲ့တာဖြစ်တယ်လို့ပြောပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီး 45 rights အဖွဲ့ကအမှုဆောင်ရာရှိချုပ် Matthew Smith က VOA ကိုအခုလိုပြောပါတယ
် We documented how the Myanmar authorities make preparations for mass atrocities
ဟိုင်းဒီနေမြောက်ပိုင်းမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်ရက်ဆက်ဆိုးရွားတဲ့ရာဇဝတ်မှုတွေကျူးလွန်မှုအတွေ့မြန်မာအာဏာပိုင်တွေဘက်ကဘယ်လိုပြင်ဆင်ခဲ့တယ်ဆိုတာကျွန်တော်တို့မှတ်တမ်းတင်ထားပါတယ်အဲ့ဒီပြမှုတွေထဲမှာလူမျိုးရုံးတတ်ပြမှုတွေနဲ့လူသားမျိုးနွယ်တွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေလည်းပါဝင်နေဆိုတော့လက်ခံနိုင်လောက်တဲ့တပ်တွေထောက်ထားတွေကိုဒီအစင်ခံစားထဲမှာတွေ့ရှိထားပါတယ်။ဒါ့အပြင်မြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့ကထိတ်တန့်တာဝန်ရှိသူ22ယောက်ကိုလည်းဒီလူခွင့်ချိုးဖောက်မှုအတွေ့ရာဇဝတ်မှုကြောင့်ဆိုင်ရာအရစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်တင်ပါတယ်
။မြန်မာလုံခြုံရေးအာဏာပိုင်တွေဘက်ကလူခွင့်ချိုးဖောက်မှုတွေထဲမှာဓာတ်နဲ့ချုံထက်တဲ့လက်နက်အသုံးဆောင်တွေကိုသိမ်းဆည်းတာ၊ဂျန်စီယိုတွေကိုတင်းကျပ်ဖယ်ရှားခိုင်းတာမွတ်စလင်မဟုတ်တဲ့သူတွေကိုလက်နက်တပ်ဆင်လေ့ကျင့်သင်ကြားပေးတာတွေပါဝင်တယ်လို့လည်းဆိုထားပါတယ်။ဒါ့အပြင်မြန်မာအာဏာပိုင်တွေဟာရိုဟင်ဂျာတွေစီကနေစာနယ်ဇင်းခါတွေကိုလည်းတင်းယူတာတွေလူသားချင်းစာနာမှုအကူအညီတွေမပေးနိုင်အောင်လုပ်တာတွေလည်းပါဝင်တယ်လို့ပြောပါတယ်။ အခုလိုမြန်မာလုံခြုံရေးတာဝန်ရှိသူတွေဘက်ကရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တာတွေကိုနိုင်ငံတကာရာဇဝတ်ခုံရုပ်ကိုလွှဲပြောင်းပေးဖို့ဒီအစီအစဉ်ခံစားထဲမှာတိုက်တွန်းထားတယ်လို့လည်းမက်သျူးစမစ်ကပြောပါတယ
် We're calling on the UN Security Council member states to do everything in their power
ကျွန်တော်ရေးကောင်စီအနေနဲ့ဒီအခြေအနေကိုနိုင်ငံတကာရာဇဝတ်ခုံရုံးကိုအမြန်ဆုံးလွှဲပြောင်းပေးနိုင်အောင်သူတို့ရဲ့လုံပိုင်ခွင့်အာဏာတွေကအကုန်လုသွားဖို့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကိုကျွန်တော်တို့တောင်းဆိုပါတယ
်ဒီအစဉ်ခံစားမှာပါတဲ့အချက်တွေကိုတော့မျက်မြင်သက်သေတွေထွက်ပြေးလွတ်မြောက်လာသူတွေမြန်မာနဲ့ဘင်္ဂလားဒေ့ရှ်လုံခြုံရေးအာဏာပိုင်တွေ ARS ရိုဟင်ဂျာအစိုးရအဖွဲ့တွေအကဲခတ်တွေဆရာဝန်တွေနဲ့အကူအညီပေးရေးအဖွဲ့ဝင်154ယောက်ကိုတွေ့ဆုံမေးမြန်းပြီးတော့အခြေခံထားတာဖြစ်တယ်လို့45 Rights အဖွဲ့ကပြောပါတယ်မြန်မာစစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေကိုအခုထပ်ပိုပြီးမဆိုးလာနိုင်အောင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်းဝင်ရောက်ဖြေရှင်းတင်တယ်လို့ Matthew Smith ကပြောပါတယ
်။ The Myanmar military is responsible for mass atrocity crimes in many different parts of the country against many different ethnic groups.
မြန်မာစစ်တပ်ကရခိုင်ပြည်နယ်မြောက်ပိုင်းပါဝင်နိုင်ငံတော်နေရာတော်များများကတိုင်းရင်းသားဒေသတွေနဲ့တိုင်းရင်းသားလူမျိုးစုတွေအပေါ်မှာဖြစ်နေတဲ့ရက်စက်တဲ့လူခွင့်ချိုးဖောက်မှုတွေအတွက်တာဝန်ရှိပါတယ်။သူတို့ဟာအဲ့ဒီလူခွင့်ချိုးဖောက်မှုတွေအတွက်လုံးဝပြစ်ဒဏ်ခံရခြင်းလည်းမရှိပါဘူး။ဒါကြောင့်တကယ်လို့သာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာစစ်တပ်ကိုဒီကိစ္စအတွက်တာဝန်မယူခိုင်းမှုဆိုရင်ဒီလိုရာဇဝတ်မှုတွေလူခွင့်ချိုးဖောက်မှုတွေဟာဆက်ပြီးတော့ဖြစ်နေမယ့်အခြေအနေရှိပါတယ်
။ပြီးခဲ့တဲ့ဩဂတ်လ25ရက်နေ့က ARS ရိုညာအစွန်းရောက်အဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးကင်းစခန်းတွေကိုတိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့မြန်မာစစ်တပ်ဘက်ကဒေသတွေမှာနေမြေရှင်းလင်းရေးလုပ်ခဲ့ရာကနေအိမ်မှာရှိတဲ့ရိုဟင်ဂျာတွေတိမ့်နဲ့ချီပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုနေသက်ဖြတ်ကျော်ထွက်ပြေးခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂရဲ့အဆိုအရတော့မြန်မာစစ်တပ်ရဲ့စစ်ဆင်ရေးတွေအတွင်းမှာရိုဟင်ဂျာ3,000လောက်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့တယ်လို့ပြောပါတယ်။အခုလိုရခိုင်ပြည်နယ်အတွင်းမှာဖြစ်နေတဲ့လူခွင့်အခြေအနေတွေကိုစုံစမ်းစစ်ဆေးဖို့အတွက်တော့မြန်မာအစိုးရဘက်ကကော်မရှင်တရက်ဖွဲ့စစ်ဆေးနေပြီးတော့နိုင်ငံတကာကနေခေါ်ဆိုတုံးဆွဲနေတဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့မြန်မာအစိုးရဘက်ကလက်မခံဘဲပယ်ချထားပါတယ်ခင်ဗျာ
။ကိုရနိုင်စုစည်းတင်ပြထားတာပါ။ဆက်လက်ပြီးနားဆင်ရမယ့်သတင်းလွှာမှာတော့ရန်ကုန်မြို့အာဇာနီဘိမှန်မှာကျင်းပတဲ့82ချိန်မြောက်အာဇာနီနေ့နိုင်ငံတော်အခမ်းအနားကိုဒုသမရဥမြင့်ဆွေကောင်းဆောင်နဲ့အစိုးရအဖွဲ့နဲ့လွတ်တော်ဥက္ကဋ္ဌတွေတက်ရောက်တယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လည်းတက်ရောက်ဂါရဝပြုခဲ့ပါတယ်။အာဇာနီဘိမှန်မှာပြုလုပ်တဲ့နိုင်ငံတော်အခမ်းအနားပြင်အာဇာနီခေါင်းဆောင်တွေလှုပ်ချန်ခံခဲ့ရတဲ့ရန်ကုန်အတွင်းဝန်ရုံးဟောင်းနဲ့အခြားမြို့အသီးသီးမှာလည်းအာဇာနီနေ့အခမ်းအနားတွေကျင်းပခဲ့ကြပါတယ်။ဒီအကြောင်းကို VOA သတင်းတောက်မတ်မီခါကသတင်းပေးပို့ထားပါတယ
်။ဒီကနေ့ကျင်းပတဲ့အာဇာနီနေ့နိုင်ငံတော်အခမ်းအနားဟာNLD အစိုးရလက်ထက်မှာတတိယအကြိမ်မြောက်ကျင်းပတဲ့အခမ်းအနားဖြစ်ပါတယ်။ရန်ကုန်အာဇာနီဘိမှန်အပြင်အခြားအထင်ကရနေရာတွေနဲ့အခြားတိုင်းနဲ့ပြည်နယ်တွေမှာလည်းအာဇာနီနေ့ကိုအရင်ကထက်စားရင်တဖြည်းဖြည်းနဲ့ကြဲကြဲပြန့်ပြန့်လှုပ်လာတာတွေတွေ့ရပါတယ်။တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာလည်း NLD အစိုးရလက်ထက်၃နှစ်စလုံးအာဇာနီနေ့အခမ်းအနားကိုတက်ရောက်ခဲ့တာပါ။ရန်ကုန်မြို့အပြင်အခြားတိုင်းနဲ့ပြည်နယ်နေရာအနှံ့တွေမှာလည်းသက်ဆိုင်ရာဒေသအစိုးရအဖွဲ့တွေကဥဆောင်ကျင်းပလျက်ရှိပါတယ်။ရန်ကုန်မှာတော့အာဇာနီနေ့အခမ်းအနားတွေကိုအာဇာနီဘိမှန်အပြင်ဗိုလ်ချုပ်နေထိုင်ခဲ့တဲ့အိမ်အာဇာနီခေါင်းဆောင်တွေလှုပ်ကြံခံခဲ့ရတဲ့အတွင်းဝင်ရုံနဲ့ဗိုလ်ချုပ်ကျေးရွာရှိတဲ့နေရာတွေမှာကျင်းပခဲ့ပါတယ်။အာဇာနီဘိမှန်အပြင်ဗိုလ်ချုပ်အောင်ဆန်းတို့လှုပ်ကြံတဲ့တချိန်ကအတွင်းဝင်များရုံဟာလည်းအာဇာနီနေ့အခမ်းအနားကိုရန်ကုန်မြို့တော်ဝင်ကဥဆောင်ကျင်းပပါတယ်။အတွင်းဝင်များရုံဟောင်းမှာအာဇာနီနေ့ကျင်းပဖို့ပြင်ဆင်ထားတာနဲ့ပတ်သက်လို့အတွင်းဝင်ရုံပြည်ပြည်ထိန်းသိမ်းရေးလုပ်ငန်းဆိုင်ရာတည်င်းနဲ့ပြန်ကြားရေးအဖွဲ့ကကိုဇွဲရရင်ကတော့ဒီနေ့အာဇာနီနေ့အထိမ်းအမှတ်အတွက်အတွင်းဝင်ရုံမှပြင်ဆင်ထားတာတွေနဲ့ပတ်သက်ပြီးအခုလိုပြောပြသွားတာပါ
။လက်ရှိအာဇာနီမြောက်အာဇာနီနေ့အခမ်းအနားကိုကျွန်တော်တို့ကြတာမဲ့ညာတော့၄ခုပေါ့နော်။နံပါတ်၁ကကျွန်တော်တို့ဘိုးကျောင်းအောင်ဆန်းနဲ့အာဇာနီခေါင်းဆောင်ကြီးကြီးကြဆုံးပြီးတော့ရသက်တပတ်အတွင်းမှာကျွန်တော်တို့ထိမ့်မှတ်ပြီနဲ့ထိရောက်ထားတဲ့အာဇာနီထိမ့်မှတ်ကြောက်တယ်ဖြစ်ပါတယ်။နောက်တစ်ခုကကျွန်တော်တို့1948ဇန်နဝါရီလ၄ရက်နေ့မှာရရှိခဲ့တဲ့လွတ်လပ်ရေးမှာကျွန်တော်တို့မြန်မာနိုင်ငံအလံတော်ကိုလွတ်တင်တဲ့နိုင်ငံတော်အလံလွတ်တင်ရာမူလအလံတိုင်းကျွန်တော်တို့ဟိုရှင်းရှင်းလေးအခြေအနေကိုပြန်တွေ့ရမှာဖြစ်ပါတယ်။နောက်တစ်ခုကမြန်မာနိုင်ငံရဲ့ပထမဦးဆုံးအခြေခံဥပဒေဒီကြောင်ရေးဆွဲခဲ့တဲ့မြန်မာနိုင်ငံရဲ့သမိုင်းမှာရေးပါလာတဲ့တိုင်းပြည်ပြည်ပတ်တော်ကိုကျွန်တော်တို့ပြသလာမှာဖြစ်ပါတယ်
။အတွင်းဝင်များရုံကိုပြီးခဲ့တဲ့2015ခုနှစ်ကစပြီးအာဇာနီနေ့ရောက်တိုင်းပြည်သူအများဝင်ရောက်လေ့လာနိုင်အောင်ဖွင့်လှစ်ပေးလေးရှိပါတယ်။ဒီနှစ်82နှစ်ပြည့်မှာတော့အဆောက်အဦကြန့်ခိုင်မှုအားနည်းနေတာကြောင့်အရင်နှစ်တွေကလိုဖွင့်လှစ်ပြသနိုင်ခြင်းမရှိပါဘူး။ ဒီကနေ့ကျင်းပတဲ့အာဇာနည်နေ့နိုင်ငံတော်အခမ်းအနားဟာအနာဒီအစိုးရအတွင်းဝင်များရုံကိုပြုပြင်မူမှန်နေလာတွေကိုလာရောက်လေ့လာတဲ့ဖာသာဆိုမင်ကတော့သူ့အနေနဲ့နှစ်ပေါင်း၄၀ကျော်အတွင်းပထမဆုံးအကြိမ်နေနဲ့လာရောက်လေ့လာတာဖြစ်တယ်လို့ဆိုပါတယ်
historic place of independence
အဲ့တော့ရာဇဝင်ရှေ့ပြီးတော့တန်းကြီးရဲ့ဆက်လုပ်ပါလေလို့ဆုမောင်းအောင်တောင်းပါတယ်။အာဇာနည်ပိမှန်မှာလုပ်တဲ့နိုင်ငံတော်အခမ်းအနားမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တုံးဆန်းစုကြည်ဟာဗိုလ်ချုပ်အောင်ဆန်းမိသားစုဝင်အဖြစ်နဲ့အခြားအာဇာနည်ခေါင်းဆောင်တွေရဲ့မိသားစုဝင်တွေနဲ့အတူအာဇာနည်ခေါင်းဆောင်တွေကိုကာရဝပြုခဲ့ပါတယ်။
အခုကတမရော့စစ်ကြောင်းတွေလည်းကြေးရွာပတ်ဝန်းကျင်မှာရောက်ရှိလာလို့မန်လီရွာဘက်ကိုဆက်မှရွှေ့ပြောင်းခဲ့ကြရတာပါစစ်ကြောင်းတွေအနေနဲ့ပြည်ရင်လွှာရင်ကလေးတွေတဲ့ဒီကနေ့မှာကြာရောက်တဲ့86ကျိမြောက်အာဆန်နေနဲ့ခန်းနာကိုကျင်းပပေးခဲ့တယ်လို့ကုမျိုးကဆက်ပြောပါတယ်ကျွန်တော်ဒီနေ့ကတော့စစ်ကြောင်းကလေးတွေကြာလာနေငါတို့ဒီအာဇာနည်ခန်းနာလည်းရှိတယ်ဆိုတော့ကျွန်တော်လည်းတိုးတိုးများများကိ
ော့လေသူတို့လည်းအချိန်ကြီးကောင်းတာနဲ့တစ်ချိန်ချပြန်ကြတာကျွန်တော်စုဆောင်ကန်း600လောက်ရှိတာအခု900လောက်တော့ပြန်သွားနေတယ်အနည်းစုတော့ပဲပြန်တော့နေတယ်
ဒီစစ်ဘေးရှောင်ရွာသားတွေဟာဇူလိုင်လ16ရက်နေ့တုန်းကတမ်းပလောင် TNL ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့ကနေနံမရူမြို့နယ်မိုင်းမှုကြီးရွာအုပ်စုမှာဖြစ်ပွားတဲ့တိုက်ပွဲကြောင့်ကောင်းဟုံရွာလွယ်မိတ်ရွာမိုင်းမှုရွာကရွာသားတွေစစ်ဘေးသိမ်းရှောင်နေရကနေနေရာရင်းကိုပြန်သွားကြတာပါလက်ရှိသူတို့ရဲ့ဒေသမှာတပ်မတော်ကနေရာယူလာလို့နှစ်ဖက်တပ်တွေဆုတ်ခွာခွဲတဲ့အခြေအနေတွေကြောင့်တိုက်ပွဲရပ်တန့်နေပေမဲ့စိတ်ချရတဲ့အခြေအနေမရှိဘူးလို့မန်ဆန်ကြီးရွာအုပ်ချုပ်ရေးမှူးကပြောပါတယ
်မတူစစ်ကောင်းနေလာလို့လည်းမဆိုင်နေပါဘူးအဲတော့ကျေရပြီမနေ့အပတ်လေဆောင်သွားပြီအစီလဲကနည်းနည်းနောက်ဆုတ်သွားဆိုစကြလုံးပြန်လာတော့အနည်းငယ်သွားပြီတော့ဒီဟာတွေလည်းအချိန်လေးကောင်းလာပြီဆိုတော့ပြန်ကြရတယ်ကျွန်တော်အနေနဲ့ရေစီတော့စိတ်ချရတဲ့အနေထားတော့မရှိဘူးရ
ရှမ်းပြည်နယ်မြောက်ပိုင်းနမ်မသူကုတ်ခိုင်မန်တုံဒီပေါ်မူဆယ်နန့်ခမ်းနန့်ဆန်မြို့နယ်ဘက်တွေမှာတမ်းပလောင်တပ်ဖွဲ့တွေအခြေပြုလှုပ်ရှားနေတယ်လို့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ကချင်လွတ်လပ်ရေးဖွဲ့ KIU တို့လည်းလှုပ်ရှားနေပါတယ်တောင်ပိုင်းချမ်းမြေသမတော်နဲ့တမ်းပလောင်တပ်ဖွဲ့တို့ဟာ2015နှစ်ခုပိုင်းကစပြီးအငင်းပွားပွေရနေမြေပိုင်ဆိုင်မှုပြဿနာကြောင့်နှစ်ဖက်တိုက်ပွဲဖြစ်ပွားလာခဲ့တာပါလက်ရှိ NLD အစိုးရရဲ့ဦးစားပေးမူဝါဒတရားဖြစ်တဲ့ပြည်တွင်းငြိမ်းချမ်းရေးအတွက်နိုင်ငံတော်ကံပင်ကပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဦးဆောင်ပြီးတော့23ရာစုပင်လုံငြိမ်းချမ်းရေးညီလာခံကိုတတိယကြိမ်အထိခေါ်ယူခဲ့ပြီးပါပြီ
Tapi malay, kecimpinan yang sambil yang berdua, tanya dalam negara pun cincin jatuh lagi. Nama tamron yang tanya dalam negara pun ribu jatuh lagi. Siapa yang mahu risini zale cipari kamyah?
Kau naik kau ini macam, aku memang yang saya dari luar buku tinsel bimbau me. Ya kan pini aduin ajan pemurijau. Rujuk jadi ini cibi Bangladesh petua biar kisah. Kebaca lama tekan dari pikir, aku cinti mabie le direkaya. Nama kita lama apa mati di data, ya kan ni bare. Ya kain piatna jauh naunan yang diga gbalai ki dua wanya mu tiri tata cha sene bi Pecheng pongman bian pimle sura miya di babu Naunan yang diga gbalai ki dua ri wanya mu cha sene la jima Asha de ta ga ki de rui Po la bu juza nire lule Nyamanan yang ki dua lungan zikwem ninti itin ye achan bi Diatham Travel ye ucho mu director U Pyo Wiya za ga piyo bari Nyama khi dwaan lungan leshi neshi ilaan laarigu, matengi thayka satwe minya nama tuwa akhulu saapyo baare?
Dikaro turu di moral background ebo no, di rakha ishu ne bata diyo, media boma mimae initial problem account che toare di. Aya boma muti diyo, si consumer ya mima nenga bu tawabuson tu nene ishun dwa jare. Naro ka jaro di lalo shi me di time ya, ก็เดี๋ยวมันตัวที่เนี่ยมีอายุส่วนที่ที่ในตามอายุสูบีอ๋อทำอะไรใจตัวชีวาเลยนั่นไงงานขี้ตัวดีก็ที่จะได้จัดตัวรู้เพราะเราแต่ยังไม่ชีวาเลยพี่ว่ามันจะน้องชีมาจะน้องโอเคจงเจ้าสิงคโปร์เนี่ยจงเจ้าเราไม่ใช่ชีวาเลยนั่นไงนี่เป็นเดียวแต่เราสู้อะไรแต่มาเป็นโอ้ไม่มาเนี่ยทำอะไรใจวันนี้สู้มีเรื่องเกี่ยวกับอะไรเลยชีวาเลยไอ้ชีมาเราไม่เลย เราเชื่อในสูรุสนาวชิมาเลยแล้วก็เวลาที่บ้านพี่อันนี้เนี่ยที่ใจเด็กทำอยู่มาเลยโอ้ที่เด็กวิ่งจับตัวมันอยู่ในสิบาเลยพูดอะไรเลยที่เด็กข้าเราเนี่ยจะโน้ฟุกัสตัวลุ่มยานนะมุขเนี่ยเนี่ยยังว่าโอ้ที่เนี่ยที่ยาดีก็สมัยที่วิ่งนั่งที่ยาดีนั่งเนี่ยมาอย่างที่เขาเรียนแม่สัวมันมีมันลุยยาวเลยแต่แม่กูชินมาจะโน้ที่ยังขายกิจการแบบเดียวเบสิมาที่กิจการเชื่อมาเมื่อสัวเลยเดี๋ยวนี้ลุ่มยาวนะนั่นคือ
อุบัติเหตุมาที่อัสซานเดียวแล้วทัดเดียวอุตัดลมลำลูกเรือสวยฮาเลยที่มาเจอลมยาวกันเนาะแล้วชิ้นนี้ชื่อข้าจารอเล็กแค่เท่าไหร่บ่เนาะโฟกัสลูกหัวตัวเล็กแค่แค่ไหนเอ้อเนื้อสัวเหนียวเล่นท่าดีนี่ก็พอจะการน้องนิดก็สติอธิการนี่เลยเนี่ยลมยาวเล่นจะมาอัสซานที่ตัวดีก็อยู่ที่พม่าพิมาส่งช่วงตัวเร่น้องนั่งยังที่ตัวดีเนี่ยมา สาธุในเราเด็ดที่เราลาชีบาตลาเช่นโอเคกูรู้ที่แม่รู้มีอะไรทาร์เอ่อกูอยากจะไปเนาะเด็กค่ะเที่ยวไหนไงที่ไหนก็ตรงไหนไงเราคุ้นเลยชิมาเลยโอ้ต่อไฟเต็มมาปานี่ไปมีมาไหนเอาลาเล่ที่ตัวเอเดียร์ยาตรงลาเล่ไหนไงนี่มาปาไปเออนับไปอยู่ดีอยากให้กิจการเนี่ยเป็นเดียวก็สมัยกูชิมาบ่เนาะลาลีบีเดเน่สุดยอดเอเดียร์ ด้วยพอยน์ออฟวิวอะไรเนี่ยมาพี่เดอเล่าจีมาเปลี่ยนทางมุ่งลุตรงตลอดยาวไปแล้วที่มาเก็ตตรงกูว่ารอสมมติชาลีโนบีมาส่วนเนาะงานนี้ตัวเจ้ามุกูจะเชื่อเนาะมีมาลุมยาวว่าเนาะเนี่ยต้องชาวลาตั้งเนี่ยเชื่อได้ดีอ่ะที่เป็นเรื่องเรื่องป่าของพ่อมาเลยอะไรพี่เอกาจะน้องเนี่ยเล่าส่วนเนาะปูพี่อ่ะเชื่อของปูพี่เนี่ยเดียวเอเดียวเนาะทำให้ลูกชิมาเลยมาเก็ตตรงกูว่าเลยเนี่ยมาพี่เด็กอ่ะที่ก้าคิดว่า
ที่ได้ดีมาอยู่วิ่งวิ่งจ้าตัววัดละเช่นเป็นการโน้ยนี่รู้ที่รู้ไปเดียวที่เชียร์ผมมาจ่ายจ้าได้เชียร์เชียร์มาเนี่ยคู่จริงมาเอเดอร์วิ่งเมเนอุสาวรอยินดีที่อันเนี่ยชิงจีนเราไปดูมาควาลุลูเปียวลุยาวไปแต่เราสู้ยังมาคู่ทำให้ไฮซีสมองเนาะเอาตัวอารมณ์บ่เอาตัวอารมณ์เราเนี่ยมาสละกงที่ไอเชียร์มาเจ้าจ้าเมสิกาลีเวจันเราสู้ยังมาบ่
มาถึงที่ไทยเสร็จตัวมีเงินทาราบ้านดีวีมีมาบ้านเนี่ยแต่หน่วยสีสีนี่กูที่นี่กูมาจากทั้งหมดปีนี้มาเลยมีมาจากหน่วยเมื่อไปช่วงไหนกันคนไหนที่ไต้หวันมีจ้าตัวเส้นนี่เลเซอร์เลเซอร์ชิ้นเดียว ดูดีอันไหนเว้ยมาไต้หวันมีจ้าที่กู้เงินมาว่าน่าเสียหน้าดีดีซีซีงูมันเนี่ยชิ้นไหนกันเนี่ยกู้ไหนเดือนเดือนเลยทุเรียนปีนี้วะเนี่ยยังไงกันสบายช่วงไหนเว้ยกันคนไหนที่ซีซีงูรอไต้หวันสักคนสักกูเนี่ยน่าเสียงามมีจ้าเลยมาทุเรียนปีนี้วะเนี่ย ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန့်ယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြည်ပချင်းည 10:00 မှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ25 kilohertz 1953ည၊လိုင်းဒိုမီတာ32 kilohertz 1783ညနဲ့လိုင်းဒိုမီတာ58 kilohertz 9335တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍမြမရေးသုံးသပ်ချက်နဲ့အတူပြည်ထောင်စုအဆင့်ရွေးကောက်ပွဲတွေဖြစ်ကြတဲ့အမျိုးသားလွှတ်တော်ပြည်သူလွှတ်တော်ရွေးကောက်ပွဲတွေနဲ့ပြည်내တိုင်းဒေသကြီးအဆင့်ရွေးကောက်ပွဲတွေကိုတိကျကျင်းပပေးဖို့လိုတယ်လို့ချင်းမျိုးသားဒီမိုကရက်တစ်ပါတီ CNDP ကတောင်းဆိုလိုက်ပါတယ်
ဒီနေ့တော့ရဲ့အခန်းကဏ္ဍနဲ့အရေးကြီးပုံနဲ့ပြည်ထောင်စုရဲ့ဟာနဲ့မတူဘူးအဲ့တော့ပြည်သူ့ထွတ်တော်အမျိုးသားထွတ်တော်ကြီး
တိုင်းရင်းသတင်းလွှာကဏ္ဍမှာပြည်စုံနာဆင်ရဖို့ရှိပါတယ်အခုတော့ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာပြည်ပစေးသွားကုတဲ့အကြောင်းကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာထိုင်းနိုင်ငံအပါအဝင်ပြည်ပကိုစေးသွားကုတာတွေများလာနေတာမို့မတော်ခင်တည်တင်တာတွေမျှဝေပေးဖို့လိုတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်ဘာကြောင့်အခုလိုနိုင်ငံသားစေးသွားကုသူတွေများလာရပြီးဘလို့ကောင်းကျိုးဆိုးကျိုးတွေရှိတယ်လဲ။ဘာတွေကြိုတင်ပြင်ဆင်ဖို့လိုအပ်တယ်လဲ။ဒီအကြောင်းကိုမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါဗ
ျ။ Okay, ဒေါက်တာမြင့်ဦးခင်ဗျာ။ကျွန်တော်တို့မြန်မာနိုင်ငံမှာဒီပြည်ပကိုသွားပြီးတော့ဆေးကုတာပေါ့နော်။အရင်ဆက်ဆက်လို့ရှိရင်ဒီတဖြည်းဖြည်းများလာတာကိုတွေ့ရပါတယ်ဆရာ။အဲ့ဒီကကြတော့အခုလိုစေသွားကုရနဲ့ပတ်သက်ပြီးတော့ဆရာကြီးဒီအရေးကြီးတည်တဲ့အချက်ဆိုလို့ရှိရင်ဆရာဘယ်အချက်ကိုစပြီးတော့ထောက်ပြလဲဆရာကြီ
းကျွန်တော်တို့ဒီအင်္ဂလိပ်နိုင်ငံပေါ့အထူးသဖြင့်တော့ဂျူရီယာထိုင်းပေါ့နော်နောက်ပါကျွန်တော်တို့ဒီအိန္ဒိယကမန်ဘာယူပါလို့လည်းရှိတယ်စင်ကာပူမလေးရှားပေါ့နော်အဲ့တော့အများဆုံးသွားကြတာကတော့ထိုင်းနိုင်ငံပေါ့နော်ဘန်ဘန်ကဆေးရုံဆိုတာဒူဘာပုဂ္ဂလိကဆေးရုံမှာပဲအဲ့လိုသွားကြတာများတယ်အဲ့တော့သွားတဲ့အကြောင်းရင်းကတော့ကိုယ့်နိုင်ငံမှာမရှိတဲ့ကုသချက်တွေသူတို့မှာရှိတယ်နောက်ပါသူတို့နိုင်ငံကအရေးသွေးကောင်းမွန်တဲ့ကုသစာရဲ့ကုသချက်တွေသိကြရည်เนาะပြီးတော့ရောဂါရှာဖွေထုတ်တာရှိတယ်အရေးသွေးကောင်းတယ်ဆိုတာကအဲ့ဆေးရုံတွေကနိုင်ငံတကာနဲ့အရေးသွေးမှာတန်းညှိချတာပေါ့ဥပမာဒီပမန်ကဆေးရုံဆိုလို့ရှိရင်အမေရိကန်နိုင်ငံမှာရှိတဲ့ဆေးရုံတွေနဲ့ Joint Commission on International Accreditation လို့ခေါ်တယ်နိုင်ငံတကာကအရေးသွေးချိတ်ဆက်မှုတွေကိုအမေရိကန်ဆေးရုံတွေနဲ့ချိတ်ခါတော့သူ့ဆေးရုံသွားကူတာအမေရိကန်နိုင်ငံရဲ့ standard အတိုင်းပေါ့အမှုသားချက်အကျဒါဒီဘုံမှာနိုင်ငံလူရကြိုက်ရပေါ့လေဘုံမှာနိုင်ငံမှာအဲ့လိုမျိုးမရှိဘူးရေသွေးညှိထားပြီးတော့ပန်းနိုင်ဆေးရုံတစ်ခုပဲကျွန်တော်တို့ခြေစီရရတာရှိတယ်။နောက်ကလူနာတွေရဲ့စိတ်ကျေနပ်မှုတွေပေးဆောင်တာပေါ့နော်။ဘုံမှာကဘုံဆောင်မှုကအရန်ကောင်းတော့စိတ်ကျေနပ်ကြတာပေါ့။အဲ့တော့အဓိကပန်းမှန်ယောဂလေးတော့တော့မသွားတာမတွေ့ပါဘူး။ကြီးကြီးကျယ်ကျယ်ပေါ့ဆိုတော့မျက်နှာအစာတို့ပြင်ပြမယ်နှလုံးသွေးကြောတွေကိုဖလှယ်မယ်။ကိုယ်စိတ်ကြတယ်ပေါ့နောက်ကကျရင်အစိမ့်မြစ်တွေလဲနေပေါ့ဗျာ။ဒါပေမဲ့ဆိုတာကခါးစိယုံကြီးခုလုံးလဲနေ။ဟိုကဒူးစိယုံကြီးလဲနေ။အဲ့လိုမျိုးကြီးကိုသွားရတယ်များတာပေါ့နော
်ဟုတ်ကဲ့ဆရာကြီးအခုလိုဒီသွားတဲ့နေရာမှာတချို့လည်းဒီဆရာဝန်တွေနဲ့တိုင်ပင်တာရှိနိုင်တယ်လို့တချို့လည်းကိုယ့်အနေကိုပြင်ဆင်ပြီးတော့သွားတာတွေရှိနိုင်တဲ့အခါကျတော့အခုလိုဒီသွားပြီးတော့ခုဟာချင်းရဲ့ဒီအကျိုးအဖြစ်လေးပေါ့ရှင်းပြပေးလို့ရမှာ
မှန်တယ်မှန်တယ်ဆိုတော့အခုသူ့ရဲ့အရေးသေးကိုကထင်ကြီးသွားတာပေါ့နော်သွားတဲ့ခါကျတခါကျတစ်ခါဒီမှာရှိရဲ့ဆရာဝန်တွေမတိုင်ပင်မဲနဲ့ကိုယ့်ကိုသွားတယ်ဥပမာသူတို့ကလည်းပြီးရင်ဒီဘာဒီမှာလာပြီးတော့သူတို့ရဲ့ယုံကိုရလာပန်တော့ရလူနာတွေကိုသူတို့ဒီမှာအစ်ကိုလေးတောင်းလို့သွားမယ်ဆိုပြီးဆရာမပါပဲနဲ့ကြားလိုက်ရရပါပြူစားရှိတယ်။အဲ့တော့အဓိကကတော့ဒီချို့ရီယာဒီခီးသွားရင်းနဲ့ဖရားလက်ဖုန်းကြီးနဲ့ဆိုပြီးငါတို့ကမှဆေးစစ်ကြမယ်ဆိုပြီးဆေးသွားစစ်တာ။ဆေးစစ်တာလောက်ကတော့ငါယူရတဲ့ကောင်းကောင်းလုပ်နေတာပဲလေကုသချက်မဟုတ်ဘူး။အဲ့တော့စိုးကျကဘာတွေ့ရလဲဆိုလို့ရှိရင်ဥမာဟိုမှာဆက်လိုက်တော့မှကြီးကျိုးယောဂတွေ့တယ်။ဟိုကဆရာကစီယိုစီပြလိုက်တယ်။အဲ့စီယိုဆိုတဲ့ယောဂရဲ့သဘောတဘာဝကတက်တက်လုံးစိတ်ပေါ်မှာဒီစီယိုယောဂကိုအင်္ဂလန်နိုင်ငံဘက်ကလည်းမပြောက်ဘူးအမေရိကန်နိုင်ငံဘက်ကလည်းမပြောက်ဘူးလူရီးယားမှာလည်းမပြောက်ဘူးလူနာဆင်ကြီးမှာအဲ့ဒါမျိုးဟိုမှာတွေ့ရတဲ့ခါကျတော့သူပြည့်ရတဲ့စီရီယာအခါကျဘဘာကြီးမှာမရှိတဲ့စီရီယာဖြစ်တယ်။သူကတစ်စလုံးနဲ့တောက်ရမယ်။သူကတစ်စလုံးနဲ့ထိုင်းနိုင်ငံမှာလွတ်နေမှာမဟုတ်ဘူး။ပြန်လာတယ်။သူဝေလာလို့များစီရီယာတော့တစ်နှစ်စာရှင်းဖြစ်မယ်။တစ်နှစ်စာရှင်းဖြစ်တော့ဗျာ။အဲ့တော့ဒီမှာကျဆက်ဖို့ဆိုမရတော့ဘူး။ဒါကြောင့် three series ကိုခန္ဓာ6ရုံနဲ့တော့မသွားနဲ့။ဒီကယောဂကြီးကြီးတခုဟိုမှာကုရစာတဲ့ကုသတရရှိတယ်။အဲ့လိုဆိုသွားတော့ကောင်းတယ်။ဒါကြောင့်ကျွန်တော်မသွားခင် siang ni utai ni, mau ada lelaki yang bila tu dia ada utai ni. Tadi nama tadi lah, bukan? So bila mana di kuda caya, tapi di kuda caya bila mana bisi bisi yang mau kau naik, bisi bisi ada jangan lah. Ane umat jadi nanti bisi umat jangan lah. Ibu satu ya bisi.
เออรู้แรงผมไม่ไปไหนรู้เออเรื่องนี้สิเพราะฉะนั้นที่นี่มาเยอะมากนะเนี่ยนี่ท่ากาจ้าดอกที่สิกุตัสีกับไทยเดอร์ซาลูเชียกงจ้าโอเน่เนี่ยมาลาบ่เนาะอะไรสินามิจะขัดจระอุทัยอุตตะกุจิอาพิ้งที่กงจ้าสีมาลู่อะเป็นเลยมาพิ้งอ๋อแล้วมาลู่นี่ท่าเดียวตีท่าเดียวใช่
กูนั่งยังมาจังเนี่ยเสียดีเสียขัดจระกูนั่งยังก็เสียดีกว่ายังมาดึกแต่ไม่หมดเนี่ย สุดท้ายเราปาร์กูยี่อยู่แต่ยังไม่รู้มันรู้อ่ะผมจะรับมีดาวดูเสียงเดียวกูแต่ไม่ได้ก็แล้วยังงูมาคุยเนี่ยไปรู้มีอันนี้ทัศน์มาเลยวะเนาะที่เบสียนี่ทัศน์เสียงเนี่ยตอนยังมูนี่ทัศน์สี่ยงเนี่ยตอนบูมูนี่ทัศน์วะเนาะเออในงานยามาส่วนกูสัวเราประมาณเราบาดว่ากูไม่รู้เสียงไปรู้นี่ทัศน์เลยวะเนาะทุกสิ่งมากูเรียกตาเลยนี่ทัศน์มือสีดละเออเสียงแต่ไม่ได้มาเสียงว่าการสูญเสียเนาะตัวตัวเป็นไหมเออเงยจีอะไรประมาณนี้เราไม่มาเลยแต่ ပေါ့ဒီလူတွေဆက်ကြည့်ပြီးနိုင်တဲ့အနေအထားရှိတယ်ဟိုနိုင်ငံကတော့တစ်ခါသွားပြီးတော့ပြန်သွားဖို့ဆိုတော့နောက်တစ်ခါပြန်ပြီးလိမ့်မယ်ပြန်စီရမယ်အဲ့ဆရာတွေနဲ့အများအားဆက်သွယ်မှုတွေမရှိနိုင်ဘူးပြန်ကြည့်ရတာလေခက်တာလေပါလာနိုင်တယ်ပေါ့နော်ဘာလို့ကအဲ့ဒီမှာဘာသာစကားအခက်အခဲတွေ့တာပေါ့ဗျာကိုမေးကြတယ်မေးလို့မေးရတာမျိုးလေအခုပမာဆရာကြတော့မေးနိုင်တာပေါ့နော်နောက်တစ်ခုကသူ့နိုင်ငံ30ပေါ့ဗျာအစိုးရဥပမာဆိုကုနာကကျွန်တော်ပြောလို့ပဲဒီစီယိုစီကိုသူ့နိုင်ငံမှာရှိတဲ့ကောင်းလုံးစီတွေကိုယ့်နိုင်ငံရှာဝယ်လို့မရအောင်နောက်ခါသူ့နိုင်ငံရဲ့ပြည်စီဝါစီ30မိနစ်ကိုယ့်နိုင်ငံပြည်စီဝါစီ30မိနစ်မတူဘူးပေါ့သူ့နိုင်ငံဟာဝယ်ဒီမှာပြည်စီဝါစီကရင်ပါနေရမျိုးဖြစ်တာပေါ့နော်အဲ့တော့အရေးကြီးတာကတော့ကျွန်တော်သွားမယ်ဆိုလို့ရှိရင်တော့ကျူတင်ကျဆင်းကြရလို့လာပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီကျူတင်ပြစင်နာလေးကိုလေအသေးစိတ်လေးပြောပြပေးပါလားဆရာ
အဲ့တော့ဆိုတာမသွားခင်ကျွန်တော်ဖြစ်စင်နာကတော့ဒီတလာခွင့်တလာလောက်ကျူတင်ပြင်လို့ရမယ်အကိုဒူးစစ်သွားလဲမယ်ဆိုကြပါလို့ဆော်ကြောက်ကဆွားထုံးမယ်ဆိုကြပါလို့အဲ့ဒီမှာရှိရကျွန်တော်တို့ကအနေထားကိုကျွန်တော်တို့လက်ရှိအနေထားအဲ့စီပတ်တန်းကိုအကုန်လုံးယူသွားရမယ်အော်ဒီကဆရာဝန်တယောက်ကအဲ့ဒီလိုဟိုကဆရာဝန်နဲ့ပြီးဖို့ကျွန်တော်အနေထားအနည်းဆုံးonline နဲ့ပဲဖြစ်ဖြစ် Facebook နဲ့ပဲဖြစ်ဖြစ် email နဲ့ပဲဖြစ်ဖြစ်ပေါ့နော်ဆက်သွယ်နိုင်တော့အကောင်းဆုံးပဲအဲ့တော့အဲ့လိုမျိုးတွေမဟုတ်ဘဲနဲ့ကိုယ့်ကိုသွားလိုက်ကြတယ်ဆိုတဲ့အခါကျတော့ဦးနာပြန်လာတဲ့အခါကျတော့ဦးနာဒီအကျယ်သူ့နိုင်ငံမှာကျွန်တော်ခွဲစိတ်ပြီးပြီးဆိုကြပါလို့ပြန်ပြီးလည်းညာစီးလာရတယ်အဲ့တော့ဦးနာကောင်းကျိုးတွေရှိတယ်လို့ပဲပြဆိုးကျတာပဲအဲ့ပြန်ပြီးလည်းညာတွေးကြောတွေးခဲတာလေးကိုဖြစ်တဲ့လည်းညာပြန်စီးရတယ်ဆိုတာနောက်သူတို့စီကနေတော့နောက်ထပ်ချက်လုပ်စရာတွေရတဲ့ခါနောက်တစ်ချိန်ချက်သွားမှာနောက်တစ်ချိန်သွားမှာလားလုံးဆရာမသွားလို့ဆိုတာမျိုးဆိုတော့တမျိုးပေါ့လေအဲ့ဒါပြန်သွားရတာမျိုးတွေရှိတယ်ဦးနာကြောက်ကြခရဲတဲ့လူနာမျိုးတွေပြန်ပြအောင်မာတွေရှိတာပေါ့နော်အရှိနေပြတရားဆရာဝန်တယောက်ရဲ့မှတ်ချက်တစ်ခုကိုတခြားရေးသွားရတယ်နောက်ဟိုမှာရှိတဲ့ဆရာဝန်ရဲ့အရေးချင်းတွေကတရားလေ့လာရမယ်ဟိုမှာလည်းကျွန်တော်တို့ကမတော်တာအလိမ့်နဲ့မိသွားနေတယ်လေနောက်ကဒီမှာလူနာကအချိန်နဲ့တည်နေမှသွားတင်တာပေါ့ရှုပ်အသေးဆိုင်ကြီးကြတော့မှလူနာကိုပြောလေမြန်နဲ့ခေါ်မယ်အညာလူညာအဲ့ဒီလှုပ်ရှားမှုတွေသွားရလာမျိုးဒီမှာမတန်မခံနိုင်ဘူးပို့ရောက်တော့ကျွန်တော်ပြည့်ရဲအကျိုးချက်တာမဟုတ်ဘူးပဋ္ဌာန်းကြီးကကုန်သွားတယ်အဲ့တော့သူတို့နဲ့ဆက်သွယ်မှုတွေရှိရမယ်အဲ့ဒီမှာခွဲစိတ်တဲ့တကယ်လို့တို့မျိုးနေဟိုမှာနာအလှပြင်းနဲ့ဆရာကြီးတရားရုံးနဲ့ဒီမှာရှိတဲ့မိသားစုဆရာအောင်တဲ့အဲ့ခေါ်ရမိသားစုဆရာအောင်တွေမှတ်ချက်တွေကိုခါတယ်ဒီကဒီကမိသားစုဆရာအောင်လမ်းပေးရမယ်ညဟိုမှာခွဲစိတ်ပြီးလို့ရှိရင်ဟိုမှာဘာလို့လုပ်ခဲ့လဲဆိုတော့မှတ်တမ်းကိုလူညာကြီးကတောင်းရမယ်အဲ့တော့သူကတောင်းမမေ့နဲ့ကျွန်တော်စီရောက်လာတယ်ရောက်လာတော့ဆရာဒီတပုံကြီးကိုထိုးပေးတယ်သူပြန်အောင်ချိုးခါရရိုးရရစာတွေကျွန်တော်မဖတ်တတ်ဘူးသူဘာလို့မှမကျွန်တော်ကောင်းကောင်းမသိဘူးပေါ့နော်အဲ့တော့မှတ်တမ်းတွေကိုအကုန်လုံးအင်္ဂလိပ်လိုပြန်ရေးဖို့ဒီနေရာတွေကတောင်းဆိုရမယ်ပြီးတော့ပြန်လာလို့ရှိရင်ဘာတွေလုပ်အောင်မလဲဆိုတော့တစ်ခါလေးမေးလာခဲ့မှာပြီးတော့အဲ့ဒီလူနဲ့ဒီကမိသားစုဆောင်နဲ့ဆက်ပြေတယ်ဆိုတော့အကောင်းဆုံးဒီရန်ဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးကဏ္ဍအပြီးမှာတော့ဥအောင်ခင်ရဲ့မြမကြီးတုံ့တက်ချက်ကိုနားဆင်ကြရပါမယ်။တရားဥပဒေဆိုင်ရာဗဟုသုတပြန့်ပွားဖို့တရားရေးဌာနကကြိုးပမ်းနေပါတယ်။ဒါပေမဲ့ဥပဒေကဘလို့ကာကွယ်ပေးပြီးတရားမျှတမှုရအောင်ဘလို့လုပ်တယ်ဆိုတာကိုပြနိုင်မှုလိုပါတယ်။ဒီအကြောင်းကိုဥအောင်ခင်ကစီစဉ်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါရဲ့ရှင်။
တရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုကဏ္ဍပြည်ပြင်းပြောင်းလဲရေးဟာ NLD အစိုးရရဲ့ဦးစားပေးလုပ်ငန်းတစ်ခုဖြစ်တယ်လို့လွန်ခဲ့တဲ့မတ်လ9ရက်နေ့ရှေ့နေကနေပြည်တော်မှာကျင်းပတဲ့ညီလာခံမှာဒေါက်ဆာစုကြည်ကပြောသွားပါတယ်။တရားဥပဒေစိုးမိုးရေးအတွက်တရားမျှတမှုဆိုင်ရာပေါင်းစပ်ညီနိုင်ရေးညီလာခံမှာပြောဆိုသွားတာဖြစ်ပါလေ။ပြည်သူ့ကိုအကျိုးပြုတဲ့တရားတဲ့ဥပဒေကျင့်သုံးမှပြည်သူ့ဘဝလုံခြုံစိတ်ချရမယ်လို့ဆိုပါတယ်။အငြင်းပွားမှုကိုဖြစ်ရှင်းရမှာပြည်သူလူထုအများစုကဒလိထုံးစံဟောင်းကိုသာသုံးနေတာမို့တရားစင်ရေးစနစ်ကိုမိခိုအားထားမှုနည်းနေတယ်လို့ဆိုပါတယ်။ဒ တရားဥပဒေစိုးမိုးရင်းနဲ့တရားမျှတမှုရရှိရေးအတွက်ဆောင်ရွက်ရမှာအခက်အခဲတွေ့ကြုံရတယ်လို့ရှင်းနေချုပ်ကလည်းပြောပါလေ။တိုင်းနယ်ပြည်နယ်မှာတရားဥပဒေစိုးမိုးရင်းနဲ့တရားမျှတမှုရရှိရေးအတွက်ကော်မတီတွေဖွဲ့ပြီးဆောင်ရွက်နေပြီးမြင်တိရောက်မှုမရှိဘဲဖြစ်နေပါလေ။ဒီကိစ္စမှာတာဝန်ရှိသူတွေပူးပေါင်းဆောင်ရွက်ဖို့လိုအပ်နေတာဟာအဓိကအခက်အခဲဖြစ်တယ်လို့ရှင်းနေချုပ်ကပြောတော်ပါတယ်။တာဝန်ရှိသူတွေမှာလွတ်ပိုင်ခွင့်အမျိုးမျိုးရှိနေပြီးဌာနဆွဲပုဂ္ဂိုလ်ဆွဲကိုမကျော်လွှားနိုင်ဘူးလို့ဆိုပါလေ။တရားမြတ်တာအောင်လက်တွေ့လုပ်ဖို့ခက်ခဲနေတဲ့သဘောဖြစ်ပါလေ
။ British Council ရဲ့ My Justice အဖွဲ့ကလည်းတရားမြတ်တာမှုနဲ့ပတ်သက်တဲ့နိုင်ငံလုံးဆိုင်ရာစစ်တမ်းကို March လကထုတ်ပြန်ထားပါရယ်။လွန်ခဲ့တဲ့နှစ်ဇွန်လကဩဂုတ်လအထိတိုင်းနယ်ပြည်နယ်တွေမှာအရွယ်ရောက်သူပေါင်း3,500ကျော်ကိုကြာပန်းစနစ်နဲ့ရွေးချယ်မေးမြန်းတဲ့ကွင်းစင်းသူတည်တနာပြုမှုဖြစ်ပါတယ်တရားဥပဒေကရောဥပဒေဆိုင်ရာအဖွဲ့အစည်းကရောတရားမျှတအောင်ဆောင်ရွက်ပေးနိုင်စွာမရှိဘူးလို့ပြည်သူလူထုကယူဆကြောင်းစစ်တမ်းမှဖော်ပြထားပါတယ်ပြည်သူယုံကြည်မှုနည်းပါးနေတာကိုတရားစီရင်ရေးဆိုင်ရာဌာနတွေကလည်းသဘောပေါက်တယ်လို့ဆိုပါတယ်ဒါကြောင့်ဥပဒေဆိုင်ရာအသိပညာပေးလုပ်ငန်းနဲ့မလုံလောက်ပဲဥပဒေကိုဘယ်လိုလက်တွေ့ကျင့်သုံးနေလဲဆိုတာကိုထင်သာမြင်သာရှိအောင်ဆောင်ရွက်ပြဖို့လိုအပ်တယ်လို့အကြံပေးထားပါတယ
်။တရားမျှတမှုရအောင်ကြိုးပမ်းရမှာလက်မတွေးရင်ခရီးမရောက်ဘူးလို့ပြည်သူ့ဘက်ကယုံကြည်နေပါပဲ။တရားမျှတမှုအတွက်တာဝန်ရှိသူဟာရက်ကွက်နဲ့ကြေးရွာအုပ်ချုပ်ရေးမှုတွေဖြစ်ပြီးလက်ဒီလူတွေဟာတရားစီရင်မှုပြုပြင်ရေးမှာမပါဝင်သေးဘူးလို့မြင်ရပါတယ်။အမျက်ပွားမှုကိုဖြစ်ရှင်းရမှာဖယ်မှုယာယီမှုရမီရဖာနဲ့ရက်ကွက်ကြေးရွာအုပ်ချုပ်ရေးမှုတို့ကိုအကူအညီတောင်းကြပါတယ်ဒီနေရာမှာရက်ကြီးအုပ်ချုပ်ရေးမှုဟာအလွန်အရေးပါနေပါတယ်ရဲကိုတန်ရမယ့်အမှုဟုတ်မဟုတ်ရက်ကြီးအုပ်ချုပ်ရေးမှုကဆုံးဖြတ်နေပြီမဲ့တို့ရဲ့လုံလီးလုံထုံးတွေကိုရှင်းလင်းပြတ်သားစွာမသိရဘူးလို့ဆိုပါတယ်အကျေးပြတ်တနာဟာအငင်းပွားမှုအများဆုံးဖြစ်ပြီးလူစည်းင်းနဲ့မှတ်ပုံတင်ပြတ်တနာကဒုတိယအများဆုံးဖြစ်ပါတယ်နေရာမြေမှတ်ပုံတင်ပြတ်တနာကတော့ဆယ်ရာခိုင်နှုန်းသာရှိပါတယ်
အိမ်တွင်အကြမ်းဖက်မှုနဲ့ပတ်သက်ပြီးတိုင်ကြားတာမျိုးရှိပုံမရတဲ့အတွက်အမှန်တကယ်ဖြစ်ပွားမှုနည်းပါးပုံရပါတယ်အကျွေးပြဿနာလိုအငင်းပွားမှုတွေကိုရက်ကျေးအုပ်ချုပ်ရေးမှုတွေကတဆင့်ဖြေရှင်းမှုစ조사ကြပေမဲ့ပြီးစီးတဲ့အထိမလုပ်ကြပဲတို့လိုတန်းလန်းဖြစ်နေတာတွေကများနေပါတယ်မြေယာနဲ့မှတ်ပုံတင်ပြဿနာကိုသာဖြေရှင်းမှုပိုပြီးစိတ်ဝင်စားကြတာတွေ့ရတယ်လို့ဆိုပါတယ်တရားမျှတမှုကိုပြည်သူလူထုခံစားနိုင်ဖို့조사အထောက်ရမှာတရားစီရင်ရေးဘက်ကသာကြည်ပြီးဖြည့်ရှင်းလို့မရနိုင်ဘူးလို့ဆိုပါတယ်တရားမျှတမှုနဲ့ဆက်ဆက်နေတဲ့လူမှုစည်းဝါးရေးလိုအပ်ချက်တွေကိုတိရှိသဘောပေါက်ဖို့ကိုလည်းလိုတယ်လို့စစ်တမ်းမှဖော်ပြပါတယ်တနည်းဆိုရင်တော့နီလန်းတစ်ခုတည်းနဲ့ပြဿနာအလုံးကိုဖြည့်ရှင်းလို့မရဘူးလို့ဆိုလိုတာပဲဖြစ်ပါတယ
်ဒါကြောင့်မို့အငင်းပွားမှုနဲ့အခြားအမှုကင်းမွေမှုဖြည့်ရှင်းရမှာတရားစီရင်ရေးအပြင်လူမှုဘဝတိုးတက်မှုဆိုင်ရာအခြားလုပ်ငန်းတွေကိုလည်းစိတ်ဆက်ဆောင်ရွက်သင့်တယ်လို့ My Justice အစီရင်ခံစာမှာဖော်ပြထားပါတယ်။အသိပညာအလွန်လိမ့်ကြတဲ့ခြေလက်ပြည်သူတွေကတော့ဥပဒေတို့လူခွင့်ရေးတို့ကိုမသိကြတဲ့အတွက်မတရားလုပ်တာကိုခံနေရတာကိုလည်းသိနိုင်ဖို့ခက်ခဲပါပဲ။ဒါလို့လူသားစားတွေတရားမျှတမှုကိုခံစားနိုင်အောင်ကြိုးပမ်းဖို့လိုအပ်နေပါပဲ။ဥပဒေဆိုင်ရာဘ ഹു တုကပြန်ပွားအောင်တရားစီရင်အဖွဲ့အစည်းတွေကဆောင်ရွက်နေတာကိုတွေ့ရပါတယ်။ဒါပေမဲ့ပြည်သူလူထုကိုဥပဒေကဘယ်လိုအကာအကွယ်ပေးနိုင်လဲဆိုတာကိုပြတ်ပနိုင်ဖို့ကပိုပြီးအရေးကြီးတယ်လို့ဆိုပါပဲ။တရားမျှတမှုဟာဒီတန်ဆရာအုပ်ချုပ်ရေးရဲ့အစိတ်အပိုင်းတစ်ခုဖြစ်တင်ပါလေ။ပြည်သူလူထုဟာအငင်းပွားမှုနဲ့အမှုခွင့်တွေကိုရက်ကျေးအုပ်ချုပ်ရေးမှုတွေကတစ်ဆင့်ဖြည့်ရှင်းဖို့ဆက်လက်ကြိုးပမ်းကြမှာဖြစ်ပါတယ်။ဒါကြောင့်ဘက်လိုက်မှုတင်ရှင်ပြီးယုံကြည်ကိုးစားနိုင်တဲ့မရိတ်တင်လျော်တဲ့လီလာများကိုကျင့်သုံးတင်ကြောင်း My Justice ရဲ့မနာအစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြမရေးတုံးသက်ချက်ကိုနားဆင်ခဲ့ရတာပါအခုတော့တိုင်းရင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစုစည်းတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင်
စဉ်တင်ဆက်သွားမယ်။တန်ရင်တင်းလွာကကျူဆိုပါတယ်။မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအမီပါ။ Fever Wine တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့27ရာစုပင်လုံတတရအကျင့်အစည်းအဝေးသဘောတူညီချက်14ချက်ကိုပြည်ထောင်စုသဘောတူစာချုပ်ရဲ့အစိတ်ပိုင်းနှစ်အဖြစ်စာချုပ်ချုပ်ဆိုခဲ့ပါတယ်။ TNLA တအားပလောင်တပ်ဖွဲ့နဲ့မြန်မာတပ်ဖွဲ့တို့ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့လို့ TNLA ဘက်ကသူနာပြုစစ်သည်6ဦးသေဆုံးခဲ့တယ်ဆိုတာနဲ့ကချင်ပြည်နယ်ဖကံမြို့နယ်ကျောက်စိမ့်တူဖော်ရေးလောက်ွက်မှာမြေပြိုကျခဲ့လို့အများအပြားသေဆုံးထိခိုက်ဒဏ်ရာရရှိခဲ့တဲ့အကြောင်းတွေကိုကြားသားရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါပြည်ထောင်စုငင်းချိုင်းညီလာခ27ရာစုပင်လုံတတိယအစည်းအဝေးကရရှိလာတဲ့သဘောတူညီချက်14ချက်ကိုပြည်ထောင်စုသဘောတူစာချုပ်ရဲ့အစိတ်ပိုင်းနှစ်အဖြစ်နေပြည်တော်အပြည်ပြည်ဆိုင်ရာ Convention Center MICC 2မှာညီလာခနောက်ဆုံးနေ့ကစာချုပ်ချုပ်ဆိုခဲ့ပါတယ်ရင်းသဘောတူညီချက်14ချက်ကိုအစိုးရအစုဖွဲ့ကဒေါက်တာတင်မျိုးဝင်းလွတ်တော်အစုဖွဲ့ကိုစလဲဦးအောင်စိုးတက်မတော်အစုဖွဲ့ကိုယ်စားလှယ်ဗိုလ်ချုပ်စမ်းမြင့်တိုင်းရင်းသားလက်နက်ကိုင်အစုဖွဲ့ကိုယ်စားလှယ်ဒေါက်တာဆလိုင်းလျံမုံစခေါင်းနဲ့နိုင်ငံရေးပါတီအစုဖွဲ့ကိုယ်စားလှယ်ဦးတူဝေတို့ကပြည်ထောင်စုသဘောတူညီချက်စာချုပ်မှာလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။အဆိုပါညီလာခံရဲ့သဘောထားထုတ်ပြန်ချက်မှာ2018ခုနှစ်အတွင်းနောက်ထပ်ညီလာခံတစ်ကြိမ်2019ခုနှစ်အတွင်းညီလာခံနှစ်ကြိမ်စုစုပေါင်းညီလာခံ3ကြိမ်ကျင်းပနိုင်ရေးအတွက်ဒီမိုကရေစီနဲ့ဖက်ဒရယ်ဆိုင်ရာအခြေခံမူတွေကိုအခြေခံအုတ်မြစ်အဖြစ်ချမှတ်နိုင်ရေးတို့ပါဝင်ပါတယ်ပြည်ထောင်စုငင်းချိုင်းညီလာခံ27ရာစုပင်လုံတတိယအကြိမ်အစည်းအဝေးကိုဇူလိုင်လ17ရက်နေ့ကနေ16ရက်နေ့အထိကျင်းပခဲ့ပါတယ
်ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်မိုင်းဝီကျွာအုပ်စုဝယ်လော့ရွာနီကလန်းပေါ်မှာဒေသတွင်းသွာလာလှုပ်ရှားနေတဲ့ TNLA တန်းပလောင်တပ်ဖွဲ့နဲ့မြန်မာတပ်ဖွဲ့တို့ပြစ်ခတ်ဆိုက်ခိုက်မှုဖြစ်ပွားခဲ့လို့ TNLA ဘက်ကသူနာပြုစစ်တမီ6ဦးသေဆုံးမှုဖြစ်ပွားခဲ့တာပါပြည်ကြက်ဇူလိုင်လ17ရက်နေ့တုန်းကပိုက်ပွဲတွင်စစ်မေးဆေးမှုတွေကိုမြန်မာတပ်ကနေအရှင်လက်ရဖမ်းဆီးပြီးစစ်တုပ်ပန်းဖြစ်ပြီးကမှတပ်ဖြတ်ခဲ့တယ်လို့တန်းမြူရာပါတီဗဟုလမှုဆောင်ကော်မတီဝင်တာလဖေကပြောပါတယ်။ပိုက်ပွဲတွင်သနတ်3လက်နဲ့တန်ရန်ရရှိသူစစ်မေးတွေအလုံး6ဦးကိုမြန်မာတပ်မတော်ကဖမ်းဆီးရမိပြီးဇူလိုင်လ14ရက်နေ့မှာအလောင်း9လောင်းကိုတွေ့ရှိပြီးဒေသခံတွေကလည်းတကြူပေးခဲ့တယ်လို့ TNLA ဖွဲ့ကလည်းသတင်းထုတ်ပြန်ထားပါတယ်။ပိုက်ပွဲတွင်ဖမ်းမိရတဲ့စစ်တုပ်ပန်းတွေကိုတပ်ဖြတ်တဲ့လို့ရပေါ်မှာစစ်စီကဥပဒေနဲ့မညီညွတ်လို့တန်းမျိုးရပါတီအနေနဲ့ကန့်ကွက်တယ်လို့တာလဖေကပြောပါတယ်
လစ်လတ်နေတဲ့ရခိုင်ပြည်နယ်ရတိတောင်မြို့နယ်အမှတ်1ပြည်နယ်လွတ်တော်ကိုယ်စားလှယ်နေရာအတွက်ဝင်ရောက်အရွေးခံဖို့ကိုယ်စားလှယ်လေးဦးလျှောက်လွှာတင်သွင်းခဲ့တယ်လို့စစ်တွေခရိုင်ရွေးကောက်ပွဲကော်မရှင်အရာရှိတဦးကပြောပါတယ်လျှောက်လွှာတင်သွင်းခဲ့သူတွေကတော့ရခိုင်အမျိုးသားပါတီကဦးမောင်လမြင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးခင်မောင်တန်းရခိုင်ဒီမိုကရေစီအဖွဲ့ချုပ်ကဦးသိမ်းမောင်နဲ့တတိပုဂ္ဂလကိုယ်စားလှယ်အဖြစ်ဦးတင်မောင်ဝင်းတို့ဖြစ်ကြပါတယ်ကြားဖြတ်ရွေးကောက်ပွဲကိုလာမယ့်နိုဝင်ဘာလ3ရက်နေ့မှာကျင်းပမှာဖြစ်ပြီးတနင်္ဂနွေအတိုင်းအတာနဲ့လစ်လတ်နေတဲ့နေရာ73နေရာရှိတယ်လို့ပြည်ထောင်စုရေကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်
။ကရင်ပြည်နယ်ဖမ်းမြို့နယ်စံပရီကျေးရွာအုပ်စုမှာရှိတဲ့တဆွလွတ်မြေပေါ်မှာအစိုးရခွပြုမိမရပဲဝင်ရောက်ကျူးကျော်သူတွေကိုကရင်ပြည်နယ်အစိုးရဖွဲ့ကလည်းအခုလ18ရက်နေ့မှာအင်အားသုံးဝင်ရောက်ဖြိုခွင်းခဲ့ပါတယ်။အဲ့ဒီမြေလွတ်မြေရန်တွေကိုဒေသခံလူစုတောင်းဆိုချက်ရပြီးကြတဲ့2019ခုနှစ်က GNU ဖမ်းခရမ်းကနေပြီးတော့ဥယျာဉ်ချမ်းမြေဖြစ်မြေကပေါင်း200ကျော်ကိုမြေကွက်ချထားပေးသလိုလူထုတွေနေရာယူပြီးတဲ့အချိန်မှာပြည်내ဆိုးရွားကနေအခုလိုအင်အားသုံးဝင်ရောက်ဖြတ်တာဖြစ်တယ်လို့ KNU စီးလုံမြို့နယ်ဥက္ကဋ္ဌဗဒူတာတင်ကပြောပါတယ်။တပ်ကနေဆွန့်လွှတ်ထားတဲ့မူလမြေဧက1000ကျော်နဲ့ကဧက900ကျော်ကိုပြည်내ဆိုးရွားထံတရားဝင်လွှဲထားပြီးဖြစ်တဲ့အတွက်အဆိုရခုပြုချက်မရဘဲဝင်ရောက်နေထိုင်သူတွေကို14ရက်တွင်ဖယ်ရှားပေးဖို့ပြီးကြတဲ့ဆွန်နာ30ရက်နေ့ကဖမ်းခရမ်းသူတွေအုပ်ချုပ်ရေးဦးစီးဌာနကနေစာထုတ်အသိပေးထားပါတယ်။
ပြည်ထောင်စုငင်းချိုင်းညီလာခံ27ရာစုပင်လုံညီလာခံတတိယအကြိမ်အစည်းအဝေးကျင်းပနေချိန်ကချင်ပြည်နယ်ဖက်မှ KIA အဖွဲ့တွေနဲ့အစိုးရတပ်မတော်တို့အကြားဇူလိုင်လဒုတိယပတ်အတွင်းကတိုက်ပွဲတွေပြန်လည်ဖြစ်ပွားလာနေပါတယ်ဇူလိုင်လ23ရက်နဲ့24ရက်နေ့တို့မှာ KIA တပ်မှန်နယ်မြေအတွင်းအစိုးရတပ်မတော်တို့နဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ KIO တရင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ်ဖားကန်ဒေတာနဲ့တနိုင်းဒေတာတွေမှာ ไต้ปวยรีสัตไตผิดปวยนี่ตะลูอสุยะตัดมรอเบกกะตัดอิงอาตูเช่หมู่รีและชินนี่เดลูบมุจิหนอปูกะเปาะบาเดกะเฉินลุ่ยไล่อภเผ่
ကြရပြီနဲ့လွိုင်ကုန်မြို့မှာပူဂျိုဂျေယုံမတိဆောက်ဘူးကံွက်ဆန္ဒပြခဲ့တဲ့လူငယ်23ဦးကိုမြေစုစီဥပဒေပုံမှန်စက်ကိုနှစ်ဆယ်နဲ့တရားဆွဲဆိုလိုက်ပါတယ်မြို့နယ်ရဲမှုဝန်ထမ်းကတရားလိုလုပ်ပြီးတရားဆွဲဆိုခံရတဲ့လူငယ်တွေဟာစူလိုင်လ18ရက်နေ့မှာပရမအကြိမ်လွိုင်ကုန်တရားယုံမှာတရားယုံချင်းတက်ရောက်ခဲ့ကြပါတယ်
ဒင်းလွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါကချင်ပြည်နယ်ဖားကန်မြို့နယ်လုံခင်းကျေးရွာအုပ်စုမှာရှိတဲ့ကြောက်စင်းတူဖွဲ့ရေးကုမ္ပဏီတွေဖြစ်တဲ့မဟာကုမ္ပဏီနဲ့တောက်ပကျဲကုမ္ပဏီကြားမှာရှိတဲ့လုပ်ွက်နှုန်ကန်အတွင်းဇူလိုင်လ14ရက်နေ့ကမြေပြိုကျခဲ့လို့အများအပြားတိုက်ဆုံးထိခိုက်ဒဏ်ရာရရှိခဲ့ပါတယ် ဖက်ကန်ဒေတာအတွင်းအခုလိုဘေးအန္တရာယ်ဖြစ်ပွားနေပေမဲ့အစိုးရအနေနဲ့စီမံခန့်ခွဲမှုအားနည်းလာကြောင်းလို့လည်းတဘာဝပတ်ဝန်းကျင်လေ့လာသူတွေကဆိုပါတယ်အန္တရာယ်စုစည်းချက်ကိုနားမဟောမှန်းနဲ့တင်ဆက်ပေးထားပါတယ်
ဖက်ကန်ဒေတာအတွင်းမြေပြုံမှုကြောင့်ထိခိုက်မှုအခြေအနေကိုတော့ဖက်ကန်မြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်NLDအတွင်းရေးမှုဦးတောင်ဆန်ကအခုလိုပြောပါတယ်။အဲကြောင့်ပါလာတော့ဒီအောင်မြင့်ကကိုလုံးတော့တယ်ဒီချင်းဆက်လို့ရတော့လုံးမသိဘူး။တပိုင်းကရေအန်ကြည့်နေတဲ့ဆဲကိုပြောကြလိုက်တော့ကျွန်တော်ကတော်တော်ပြီးနေတဲ့လူတွေကအဲဒီခြေလုံးကြီးနဲ့ရှုံလုံးကြီးကနေအပေါ်ရက်ခံပြီးဆဲယူက
ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ ဆက်လက်ရှာဖွေဖို့ခက်ခဲနေတယ်လို့ဦးတောင်းဆန်ကဆိုပါတယ်။လာဘူးကိုလည်းချုပ်နေပေါ်နေတဲ့ငယ်နေတာတို့ကခက်ခဲကြီးတယ်လေ။ဖက်ကန်ဒေတာခန်တွေတပိုင်တန်တိုင်းကြောက်တူးဖို့သူတွေရေမစေးသမားတွေကြုံတွေ့နေရတဲ့တဘာဘေးအန်ဒီရဲ့စိုးကျိုးတွေတန်စာရရဲ့ဂျင်စာတင့်မှုတွေခံနေရတာဟာအစိုးရအနေနဲ့စီမံခန့်ခွဲတာဂိုင်တွေတာဖြစ်ရှင်းတာဥပဒေအရအရေးယူတာတွေအားနည်းနေတာကြောင့်ဖြစ်တယ ပြောရမှာမစိုးဒီအလောင်းဖို့ခွင့်ပြန်မရှိတော့ဘူးအတွင်းမရှိတဲ့ခါရတယ်ဒါကိုဘယ်လိုဖော်မယ်ဆိုတဲ့ခါနိစစ်နဲ့မရှိဘူးဆက်လက်တော့ဒီလောက်ထိဆူသွားတဲ့ခါဘယ်လိုတားစီမလုပ်မယ်ဆိုတဲ့တိုက်တွန်းပုံတိုက်တွန်းနေနဲ့အစိုးရစီမှာဘာမှမရှိဘူးပြီးခဲ့တဲ့ဇွန်လတတိယအပတ်ကလည်းဖက်ကန်ကြောက်စိမ့်နေနေအတွင်းမြေပြုံမှုများကြောင့်အသက်နှစ်နှစ်အရွယ်ကလေးတူအပါဝင်တည်ဆုံးသူ၁ ဒီနေ့ကျွန်တော်တို့မြန်မာနိုင်ငံမှာဒီပြည်ပြောင်းလဲရေးဟာအနေနဲ့တတ်တဲ့အပတ်သေးကမိုးကြီးခဲရာကြောင့်တပြိုင်တည်းရေကြီးရေရှမ်းချင်းကဘာပြိုချင်းအိမ်ပြိုချင်းတွေဖြစ်ပေါ်ခဲ့ပြီးဥရုချောင်းရေနဲ့အဆမနာကြီးခဲတယ်လို့ဒေတာခံတွေကပြောပါတယ်
ဆက်ပြီးတော့ပြည်သူ့ဆင်ရွေးကောက်ပွဲတွေဖြစ်ကြတဲ့အမျိုးသားလွှတ်တော်ပြည်သူ့လွှတ်တော်ရွေးကောက်ပွဲတွေနဲ့ပြည်내ဓမ္မမဟုတ်တိုင်းဒေသကြီးအဆင့်ရွေးကောက်ပွဲတွေကိုတိကျကျင်းပပေးဖို့လိုတယ်လို့ချင်းအမျိုးသားဒီမိုကရက်တစ်ပါတီ CNDP ကတောင်းဆိုလိုက်ပါတယ်။ဒါကြောင့်အခုလို့တိကျကျင်းပပေးဖို့တောင်းဆိုရတာလဲအကြောင်းဆုံးကိုတော့ကိုရောဘက်ကနေစုစည်းထားပြီးနိုင်ငံဝင်အင်္ဂါနေတင်ကြပေးထားပါတယ်။
အမျိုးသားလွှတ်တော်ပြည်သူ့လွှတ်တော်ရွေးကောက်ပွဲနဲ့ပြည်내သို့မဟုတ်တိုင်းဒေသကြီးစစ်ရွေးကောက်ပွဲကိုတပြိုင်တည်းကျင်းပပြုလုပ်တာဟာဖက်ဒရယ်အင်္ဂါရနဲ့မညီသလိုမဲဆန္ဒရှင်ပြည်သူတွေအနေနဲ့မဲပြားသုံးလေးခုပေးနေရတဲ့အတွက်ထက်ထဲရှုပ်ထွေးမှုတွေကြုံတွေ့နေရတယ်လို့ချင်းမျိုးသားဒီမိုကရက်တစ်ပါတီ CNDP
အသွင်းမှုဆလိုင်းကျောက်ပြထောင်ကပြောပါတယ်။ပြည်내သို့တော်ရဲ့ခန်းကန်တဲ့အရေးကြီးပုံနဲ့ပြထောင်စုရဲ့ဟာနဲ့မတူပြည်သူ့လွှတ်တော်မျိုးသားလွှတ်တော်ကြီးနေပုံတွေကိုတနည်းအားဖြင့်ပုံလုံးပုံပြီးတော့ဒီမှာဘသူ့ကိုဘက်ဒေသကြီးမှာဘသူ့ကိုပေးပါဆိုပြီးတော့ကျွန်တော်ဒီတရက်ချင်းနဲ့လူတယောက်ကိုပေးခိုင်းတာဟာဆိုတော့ကိုရှုပ်ထွေး
ဒီမိုကရေစီရုပ်ကိုပွင့်နေလည်းပဲဂျင်းဟင်းမှုအဲ့ဒီရှိတဲ့နေသားမှာဒီဟာကိုခွဲခြားပြီးတော့ဒီမြေပြမှုကဆက်ခဲရှိတယ်ပေါ့လေဒီကိစ္စနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့ဆွန်လ22ရက်နေ့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုအကြံပြုတိုက်တွန်းစာတစ်စောင်ကိုချင်းမျိုးရတမိုကရေစီပါတီကနေပေးပို့ခဲ့တယ်လို့လက်ရှိအနိုင်ရဆိုရနေနဲ့ရွေးကောက်ပွဲဥပဒေကိုပြင်ဆင်လိုပါက
အခြေခံဥပဒေကိုထိဖို့မလိုပဲလို့ကြွကြွဆောင်ရွက်နိုင်တယ်လို့သူကထောက်ပြထားပါတယ်ရွေးကောက်ပွဲကိုတရားကျင်းမှပြုလုပ်တာဟာကောင်းတဲ့အရာဖြစ်ပေမဲ့လည်းလက်ရှိနေထမ်းမှာတော့လွယ်ကူမှမသင်ဘူးလို့ချင်းမြင့်နဲ့ပြည်ထောင်စုကြံ့ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီအုပ်ထားလက်ဖြစ်ဒီနယ်လို့သောကုဆလဲတောက်တာမှုထံကပြောပါတယ်
ဒီသူတို့ပြင်ပြတိုင်းလုပ်တာလည်းမဆိုးရကောင်းတယ်ဒ
ဒီနေ့ကျွန်တော်တို့မြန်မာနိုင်ငံမှာဒီတိပောက်သွားပြီးတော့စီးပွားရေးအထူးသဖြင့်တော့ဂျူရီယာထိုင်းပေါ့နော်။နောက်ပါကျွန်တော်တို့ဒီအင်ဂျင်နိုင်ငံပေါ့အထူးသဖြင့်တော့ဂျူရီယာထိုင်းပေါ့နော်။နောက်ပါကျွန်တော်တို့ဒီအင်ဂျင်နိုင်ငံပေါ့အထူးသဖြင့်တော့ဂျူရီယာထိုင်းပေါ့နော်။နောက်ပါကျွန်တော်တို့ဒီအင်ဂျင်နိုင်ငံပေါ့အထူးသဖြင့်တော့ဂျူရီယာထိုင်းပေါ့နော်။နောက်ပါကျွန်တော်တို့ဒီအင်ဂျင
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်။၂၁ရာစုပင်လုံတတိယအကြိမ်အစီအဝေးကရရှိလာတဲ့သဘောတူညီချက်၁၄ချက်ကိုပြည်ထောင်စုသဘောတူစာချုပ်ရဲ့အစိတ်ပိုင်းနဲ့အဖြစ်ညီလာခနောက်ဆုံးနေ့ကစာချုပ်ချုပ်ဆိုခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့မှာ
တော်ရရှင်ရဲ့ခုနားဆင်ခဲ့ကြတာကတော့ဘီအန်အိုင်ဝိုင်းတော့ဒါရိုက်ကနေပတ်စင်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ။တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်။အခုတော့စနေညဒါရိုက်လိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအတိပေးလို့ပါရစေ။
ကျွန်မရှင်များမှာမိုးရင်ကာလာရောက်လာတာနဲ့ရေကြီးနေပြုံမှုတွေဓာတ်လိုက်တိုက်စုံမှုတွေလို့မတော်တဆမှုတွေလည်းနောက်ဆက်တွဲကြုံနေရပါတယ်။ကချင်ပြည်နယ်ကကြောက်စင်းတွင်းမှာမြေပြိုလို့တည်ကြည်ကြရတာရခုမျိုးကရေရှမ်းနေတဲ့လမ်းပေါ်မှာခလီတယောက်ဓာတ်လိုက်တိုက်စုံခဲ့ရတာတွေလို့ကြေကွဲစရာအဖြစ်တွေနှစ်ဆင်းနှစ်တိုင်းကြုံနေရတာဘယ်သူမှမတာဝန်ရှိပါတယ်။ကာကွယ်လို့ရနိုင်လျက်နဲ့လူအသ Suni Saya Omashe. Bawin Suni Mimia Ludurini, Fiu Ye Phone and Bat, De, Nitonyane, Doshin Ne, Nanga Naligu, call you Piro, Satriame, telephone and Baku, Jutin people Tame Mare, Kurama Bawin and Nedurini Nele, Emi Never Pipi, Tampa Never Pipi, Fiu Ye Emi Lisa, Burmese@voanews.com/go, Jutin people Tame Lu. View your Facebook Sunday Namale, Macha Twitch, Jutin Yita people Tame Mare. Spinning out a yay, nice is a Juzubarishan. Linia daily lines is a map bowing soon as I would come and pick her up. A cura Jenny, the change drama, the engine to go on ring up your pia bouncer.
Make an tomato on a train of Michelin and Noah, feeling and her sinking you, my teddy to some more. အောင်မြင်မှုတစ်ခုဖြစ်ခဲ့ပေမဲ့ရလဒ်တီကိုတည်တည်အောင်အမေရိကန်သမ္မတတော်နဲ့ထွန်းနဲ့မချသေးခင်နှုန်းကဖင်လန်နိုင်ငံဟဲဆင်ကီမြို့မှာထိပ်သီးတွေ့ဆုံမှုဟာအောင်မြင်မှုကြီးတစ်ခုဖြစ်ပြီးနောက်ထပ်တွေ့ဆုံမှုမျှော်လင့်ကြောင်းလဲ Twitter အမေရိကန်ကိုတင်သွင်းနေတဲ့နိုင်ငံခြားကနေကပ်ဖြစ်စီပေါ်သမ္မတထရန့်ကအခွန်အနှေးတွင်းမြင့်ကောက်ခံရမယ်ဆိုရင်ဖော်ဝင်နေတဲ့ဆက်ရှင်နိုင်ငံပါဝင်တဲ့ဥရောပတံခါးအီယူကလည်းတုံ့ပြန်သွားမယ်ကြောင်းအီယူကုန်သွယ်ရေးကော်မရှင်နာမင်းကြီးကသတိပေးလိုက်ပါတယ်အီယူကတင်သွင်းတဲ့တမနည်းနဲ့အလူမီနီယံပေါ်ဇွန်လ10ရက်နေ့ကဆက်လို့အမေရိကန်ကအခွန်အနှေးတိုးခေါ်လိုက်တဲ့အတွက်အီယူကအပြန်လည်အ Melo, Pripkati, Chomere, Kantinagani, Indian Pingatisho, Macharinga, Yolare, Ruinjari Tanga, Tia, Jau, Gulamga, Chele, Shapoipova, Piosu, like Pare.
ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုကိုအောင်လင်းကပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vasco Volarich ဖြစ်ပါတယ်။ဒီကနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကို line to meter 2532.51 နဲ့ line to meter 190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။တောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington. Welcome.